Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ23ရက်ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေကို line to meter 16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီကနေ့အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ့်တင်ညာမှာပါကယ်လီဖိုးနီးယားမှာဗိုလ်ဒူးနေတနက်ပြစ်ခတ်မှုတန်ရရှိသူတွေဘယ်သူတွေဆိုတာရဲကပြောပါတယ်ဆီးရီးယားမှာပြည်တည်နိုင်ငံကလေကြောင်းတိုက်ခိုက်တာတွေဆက်လုပ်ပါပြီကမ္ဘာဘောလုံးအဖွဲ့ချုပ်ကတာဝန်ရှိသူတွေကိုစစ်စစ်လမ်းမှာထပ်ဖန်းပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမှာခင်ဗျာ
ကောင်းပါပြီရှင်။ရခိုင်ပြည်နယ်မောင်တော်ခရိုင်ကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလွှဲပြောင်းခဲ့တာနဲ့ပတ်သက်ပြီးတော့လာဝကဦးစီးဌာနကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ဟုတ်လား၂၆ရက်ပဲရှိတော့တယ်။လက်တော့ကျွန်တော်တို့အကြောင်းကြားတဲ့အချိန်ပေါ့။ဒီကုဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဒီမြန်မာနိုင်ငံသားတွေဝင်တာလားနှစ်ခု။သူချင်းဆက်ပြောပြီးမှကျွန်တော်တို့ကဟို
အကောင့်အပြည့်စုံကိုနောက်ပိုင်းမှနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ဘက်ကစစ်ပီးဒုက္ခသည်တွေနေရပြန်နိုင်ရင်မှလုံခြုံမှုမရှိသေးတဲ့အကြောင်းနဲ့ဒေါ်ဆန်းစုကြည်သမ္မတဦးသိန်းစင်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ရဲ့တွေ့ဆုံမှုပေါ်သုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါအောင်ရှင်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဗိုလ်ဒူးနေကတနက်နေ့ပြစ်ခတ်ခဲ့တယ်လို့တန်ရရှိသူ2ဦးဟာဘယ်သူတွေဆိုတာကိုအာဏာပိုင်တွေကအတည်ပြုထုတ်ပြန်ပါတယ်။လူမှုဝန်ထမ်းဌာနတစ်ခုမှဖြစ်တဲ့ပြစ်ခတ်မှုကြောင့်လူ14ဦးသေဆုံးပြီး18ဦးထဏ်မှန်းတရားရပါတယ်။တန်ရရှိသူတွေကတော့အသက်28နှစ်အရွယ်အမေရိကန်ဘွားဆာယက်ဖာရူခ်နဲ့အသက်28နှစ်အရွယ်ထက်စရင်းမာလီတို့ဖြစ်တယ်ဆိုတာဆန်ဘာနာဒီနိုရဲတပ်ဖွဲ့အကြီးအကဲဂျာရောဘာဂူဝန်ကဒေသစံတော်ချိန်ဗိုလ်ဒူးနေညမှာပြောပါတယ်။အစောပိုင်းမှာကလေးကဖာရူခ်ကိုတန်ရရှိသူတို့အဖြစ်သတင်းဌာနအများပြားကပြောထားကြတာပါ။သူတို့2ဦးဟာလက်ထပ်ထားတာဒါမှမဟုတ်စစ်ဆက်ထားသူတွေဖြစ်တယ်လို့ဘာဂူဝန်ကပြောပါတယ်။သူတို့ကလက်ထပ်ထားပြီးခလီတယောက်ရှိတယ်ဆိုတာကို AP သတင်းဌာနကရော Los Angeles Times သတင်းစာကပါဖော်ပြပါတယ်။ Farooq ဟာ San Bernardino County ကျမ်းမာရေးဌာနကဝန်ထမ်းတူဖြစ်တဲ့ဆိုတော့အစောပိုင်းသတင်းတွေကိုလည်းရတပ်ဖွဲ့အကြီးအကဲဘဂဝန်ကအတည်ပြုပါတယ်။ Inland ဒေသဆိုင်ရာဌာနကဝင်းတခုထဲမှာ Christmas အကြူပွဲလုပ်နေကြတာပါ။အဲ့ဒီကျမ်းမာရေးဌာနဟာဖွံ့ဖြိုးတိုးတက်မှုဆိုင်ရာမတန်ဆွမ်းသူတွေအတွက်ဝန်ဆောင်မှုပေးနေတဲ့ဌာနပါ။ Farooq ဟာအဲ့ဒီ Christmas ပွဲကနေဒေါသတကြီးနဲ့ထွက်သွားပြီးတိုက်ခတ်ရေး rifle တနက်တွေစမီအော်တိုမက်တစ်တနက်တွေယူပြီးမာလစ်နဲ့အတူပြန်ရောက်သွားတာပါပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ဖာရူခ်နဲ့မာလစ်တို့ကိုအနာကရက်လန့်စ်မြို့မှာရဲကခြေရခံမိပါတယ်။အဲဒီနောက်သူတို့ကားနောက်ကိုရဲတွေကလိုက်ဖမ်းပြီးအပြန်အလှန်ပြစ်ခတ်ကြပြီးတဲ့နောက်ဖာရူခ်နဲ့မာလစ်တို့နှစ်ယောက်စလုံးသေဆုံးသွားပါတယ်။ရဲတပ်ဖွဲ့ဝင်တူဦးဒဏ်ရာရပေမဲ့အသက်အန္တရာယ်တော့မဆိုးရိမ်ရပါဘူး
။အီရန်နိုင်ငံကိုအမေရိကန်ပြည်ထောင်စုကအထူးတပ်ဖွဲ့တစ်ဖွဲ့လွှတ်ဖို့ပြင်ဆင်နေတာနဲ့အမျှအရေးကြီးတဲ့အသေးစိတ်ကိစ္စတွေအပေါ်ဆက်ပြီးတော့လုတ်ကိုင်းနေစေဖြစ်ပါတယ်။အစောပိုင်းကခံမှန်းထားတဲ့တပ်ဖွဲ့ဝင်အရေးအတွက်အစားအီရတ်ကလက်တွေ့အခြေအနေပေါ်အခြေခံပြီးအထူးတပ်ဖွဲ့ထဲမှာတပ်ဖွဲ့ဝင်100လောက်ပါမယ်လို့စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ပြည်ပကပြစ်မှတ်တွေကိုတိုက်ခိုက်မဲ့အထူးတပ်ဖွဲ့ဖွဲ့စည်းမဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကကြေညာပြီးနောက်ကျင်မှာပဲတာဝန်ရှိသူတွေကအဲ့ဒီလိုပြောတာဖြစ်ပါတယ်။အထူးတပ်ဖွဲ့ရဲ့အဓိကလုပ်ငန်းကနောက်ထပ်စစ်စင်ရေးတွေလှုပ်ဆောင်နိုင်စေမဲ့အသုံးဝင်တဲ့သတင်းအချက်လက်တွေကိုရရှိရေး IS စစ်သွေးချအဖွဲ့ရဲ့အဓိကခေါင်းဆောင်ဖိုင်းကိုရှာဖွေဖန်ဆီးဖို့ဖြစ်ပါတယ်
။ဆီးရီးယားမှာဗီရိရှားစစ်လေယာဉ်တွေကလေကြောင်းတိုက်ခိုက်တာတွေဆက်လုပ်လိုက်ပါပြီ။အားရစီတူကြောက်ဖွဲ့ကိုနေနှင်းဖို့တိုးချဲ့မဟာဗျူဟာတရက်ကိုပြည်တွင်လွှတ်တော်အမတ်တွေအတီးပြုပြီးနိုင်ပိုင်းတွင်မှာပဲစတိုက်တာပါပြည်တွင်တော်ဝင်လေတပ်ဖွဲ့ကတော်နေဒိုတိုက်လေရင်တွေဟာစိုက်ပရက်နိုင်ငံမှာရှိတဲ့ဗြိတိရှလေတပ်အခြေစိုက်စခန်းကနေထွက်ပြီးဆီးရီးယားကပြင်းထန်တွေကိုတိုက်ခိုက်ပြီးတော့စခန်းကိုဘေးကင်းရန်ကင်းပြန်လာကြတယ်လို့ဗြိတိရှကာကွယ်ရေးတာဝန်ရှိသူတွေကဒီကနေ့အစောပိုင်းမှာပြောပါတယ် IS တွေထိန်းချုပ်ထားတဲ့အိုမာရင်နံတွင်းတွေကိုပြင်းထန်ထားပြီးဘုံကျဲတိုက်ခိုက်ခဲ့တယ်လို့ပြည်တွင်ကာကွယ်ရေးဝန်ကြီးဌာနက Twitter ကနေနောက်ပိုင်းမှာပြောပေမဲ့တိုက်ခိုက်တာရဲ့ရလဒ်နဲ့ပတ်သက်တာတွေကိုတော့မပေးထားပါဘူးဒီကြောင်တိုက်ခိုက်မှုတွေကိုခြေဆိုင်ပြီးစလုပ်တဲ့အဲ့ဒီ Cyprus နိုင်ငံ Acrotiri Leaders Gang ကိုနောက်ထပ်စစ်လေရင်တွေထပ်ပို့နေတယ်လို့ပြည်တွင်ကာကွယ်ရေးဝန်ကြီးဌာနကပြောတာကြောင့်အဲ့ဒီမှာတိုက်လေရင်အင်အားနှစ်ဆတိုးသွားမှာပါ Syria က IS စစ်သွေးကြောအဖွဲ့ကိုဒီကြောင်ကတိုက်ခိုက်တာမှာပါဝင်ဖို့ဝန်ကြီးချုပ် David Cameron ကပန်ကြားတဲ့ပေါ်ပြည်ထောင်စုလွှတ်တော်မှာ10နာရီကြာညင်းခုံဆွေးနွေးပြီးတဲ့နောက်ထောက်ခံမဲ369မဲကန့်ကွက်မဲ223မဲနဲ့မနေ့ကအတည်ပြုပေးလိုက်တာပါIS အချက်ဖက်အဖွဲ့ဟာကမ္ဘာလုံးဆိုင်ရာချင်းချောက်မှုဖြစ်တာကြောင့်တကမ္ဘာလုံးရဲ့လုံဆောင်ခြင်းနဲ့နှိမ့်နေရမှာဖြစ်တယ်လို့ဆိုပြီးပြည်ထောင်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကလည်းကြေညာပါတယ်
ဝါရှင်တန်ပို့စ်သတင်းစာကြီးရဲ့သတင်းတော်ဂျေဆင်ရဇိုင်ယန်အီရန်နိုင်ငံမှာအကျဉ်းချခံနေရတာဒီကနေ့ရက်ပေါင်း900ပြည့်ခဲ့ပြီဖြစ်ပြီးသူလူမျိုးရေးအတွက်မိသားစုကလှုပ်ရှားမှုတွေကိုအရှိန်မြင့်လိုက်ပါတယ်။လူ9သိန်းကျော်လက်မှတ်ရေးထိုးထားတဲ့ဖမ်းဆီးကံဂျေဆင်ရဇိုင်ယန်ကိုချွင်းချက်မရှိအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုချက်ကိုကုလသမဂ္ဂဌာနချုပ်ကအီရန်ကိုယ်စားလှယ်အဖွဲ့ထံကိုပေးပို့ဖို့အကူဖြစ်သူအလီကစီစဉ်နေပါတယ်။ရဇိုင်းယန်ကိုတရှိုးလုံးမှုအပါအဝင်တခြားဆွဲဆိုချက်တွေနဲ့ပြီးခဲ့တဲ့အောက်တိုဘာလကစီရင်ချက်ချခံခဲ့ရပြီးလျှို့ဝှက်အကျဉ်းထောင်တစ်ခုမှာထိမ့်သိမ်းထားတယ်လို့အီရန်ကပြောဆိုထားပါတယ်။ပြင်းထန်တဲ့နှင်းပန်းနှိပ်စက်မှုတွေနဲ့ရဇိုင်းယန်ရဲ့ကျန်းမာရေးအခြေအနေဆိုးဝါးလာတာကြောင့်သူဟာအန်ဒီယန်နဲ့လက်ငင်းကြုံတွေ့နေရတယ်လို့လည်းဝါရှင်တန်ပို့စ်သတင်းစာကြီးကပြောဆိုပါတယ်။ရဇိုင်းယန်လွတ်မြောက်ရေးအတွက်အကူအညီပေးဖို့အငင်းပွားပွဲထိမ့်သိမ်းခံရမှုများဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့ထံကိုဝါရှင်တန်ပို့စ်ရင်းစာကြီးကအယူကန်လွှာတဆောင်တစ်ထမှန်တင်သွင်းလိုက်ပါတယ်ရှင
်။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 1556လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UE ကနေကြာတာပရိညတ်နေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့လက်စားမှုအချုပ်တော်ပေါ်မှာအမေရိကန်တာဝန်ရှိသူတွေရဲ့ပန်ကြားချက်အရနောက်ထပ်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့ဆွစ်ဇာလန်အာဏာပိုင်တွေကအတည်ပြုပြောဆိုပါတယ်။အဲဒီအထက်ကတချို့ကိုမေလကပထမချိန်ဖမ်းဆီးတာတွေလုပ်ခဲ့တဲ့ Zurich မြို့ကဟိုတယ်တစ်ခုမှာပဲဖမ်းခဲ့တာပါ။ Power or Like Hotel မှာအခုနောက်ဆုံးဖမ်းဆီးတာတွေလုပ်ပြီးတဲ့နောက်လူပေါင်းတဒါဇင်ကျော်ဆွဲချက်တွေနဲ့ရင်ဆိုင်ရဖွယ်ရှိတယ်လို့ The New York Times သတင်းစာကဒီကနေ့အရင်ဆုံးဖော်ပြတာပါ။အဖမ်းခံရတဲ့ FIFA တာဝန်ရှိသူအများပြားဟာတောင်အမေရိကနဲ့အမေရိကအလဲပိုင်းနိုင်ငံတွေကဖြစ်ပြီးတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေမဲခွာခြားမှုလိမ်လည်မှုတွေမှာပါဝင်ပတ်သက်ထားတယ်လို့တန်မြတ်ရှိတဲ့အကြောင်း The Times သတင်းစာကရေးပါလေ။အဖမ်းခံရသူတွေထဲမှာမြောက်အမေရိကအလဲပိုင်းအမေရိကနဲ့ Caribbean ဒေသတွေရဲ့ဘောလုံးအဖွဲ့ချုပ် CONCACAF ဥက္ကဋ္ဌ Honduras နိုင်ငံသား Alfredo Howard နဲ့တောင်အမေရိကဘောလုံးအဖွဲ့ချုပ် CONMEBOL ဥက္ကဋ္ဌ Paraguay နိုင်ငံသား Juan Angel Napo တို့ပါဝင်တာကိုသတင်းထဲမှာဖော်ပြထားပါလေ။အဲ့ဒီလူတွေဟာဒေါ်လာတန်ဖိုးများစွာလက်ငွေယူထားတယ်လို့အမေရိကန်ကတန်မြတ်ရှိတဲ့အကြောင်းဆွစ်ဇာလန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်တရားရေးဌာနရဲ့ဒီကနေ့လှုပ်ဆောင်ချက်ကိုတတိပြုမိပါတယ်ဆိုတာလောက်ပဲ FIFA ကမှတ်ချက်ပေးပြောဆိုပါတယ်။ပထမချိန်ဖမ်းဆီးမှုတွေကိုလည်းအမေရိကန်တရားရေးဌာနကပဲလုပ်ခဲ့တာပါ။ FIFA တာဝန်ရှိသူတွေဟာသူတို့ရဲ့ငွေဝင်ထွက်ကိစ္စတွေအတွက်အမေရိကန်ဘဏ်တွေကိုအသုံးပြုထားတာကြောင့်ဒီလိုဖမ်းဆီးတာမျိုးလုပ်နိုင်တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။
Internet ဆိုင်ရာ cyber ရာဇဝတ်မှုကိုတိုက်ဖျက်ရေးမှာနောက်ထပ်ပူးပေါင်းဆောင်ရွက်ရေးရွယ်ချက်နဲ့အမေရိကန်နဲ့တရုတ်အစိုးရတာဝန်ရှိသူတွေဒီသတင်းပတ်အတွင်းဆွေးနွေးနေကြပါတယ်။ cyber ရာဇဝတ်မှုနဲ့ဆက်စပ်ကိစ္စရပ်များဆိုင်ရာအမေရိကန်တရုတ်ပထမဆုံးအကြိမ်အစိုးရပူးတဲ့စီးဝေးရဲ့ရလဒ်တွေကိုအမေရိကန်တရားရေးဌာနကပုံထုံးနေမှာထုတ်ပြန်ပါတယ်။ cyber ရာဇဝတ်မှုဒါမှမဟုတ်အန်ဒီယဖြစ်စေတဲ့တခြား cyber လုပ်ရပ်တွေနဲ့ပတ်သက်ပြီးအကူအညီတောင်းခံမှုအတွက်လုပ်ငန်းလမ်းညွှန်ချက်တွေအပေါ်နှစ်ဖက်အကြားသဘောတူခဲ့ကြပါတယ်။ကလေးတငယ်တွေကိုအသုံးချတာ၊ကုံသွယ်ရေးလျှို့ဝှက်ချက်တွေကိုခိုးယူတာ၊လိန်ညာတာ၊အကျန်းဖက်လုပ်ရတဲ့အတွက်ဤပညာနဲ့ဆက်သွယ်ရေးကိုတလွဲအသုံးပြုတာတွေလိုစိုက်ဘာရာဆွေးမှုတွေကိုတိုက်ဖျက်တာမှာပူးပေါင်းဆောင်ရွက်ရေးပိုအားကောင်းဖို့ကိုလည်းနှစ်နိုင်ငံသဘောတူကြပါတယ်။ဆွေးနွေးပွဲတွေမှာအမေရိကန်ရှစ်နေချုပ် Loretta Lynch အမိမြေလုံခြုံရေးဝန်ကြီး Jen Johnson နဲ့တရုတ်နိုင်ငံတော်ကောင်စီဝင်ခေါင်းရှန်ခွန်းတို့ကပူးတဲ့သဘာဝပတိတွေအဖြစ်လှုပ်ဆောင်ကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကတရုတ်သမ္မတရှီကျင်းဖြင့်အမေရိကန်ပြည်ထောင်စုကိုလာရောက်ခြင်းအတွင်သမ္မတဘရက်ကိုဘားမားနဲ့ဆွေးနွေးပြောခဲ့ပြီးတဲ့နောက်အခုအဆင့်မြင့်ဆွေးနွေးပွဲတွေကိုလှုပ်ကြတာဖြစ်ပါတယ်။ညာနာပိုင်ဆိုင်မှုဒါမှမဟုတ်ကုသရေးဝယ်ရေးလျှို့ဝှက်ချက်တွေကိုစိုက်ဘာကနေခိုးယူတာမျိုးလှုပ်ဆောင်တာဒါမှမဟုတ်တိလျက်နဲ့အားပေးတာမျိုးအမေရိကန်ရောတရုတ်ပါမလှုပ်ကြဖို့သမ္မတနှစ်ဦးသဘောတူခဲ့ကြပါတယ်ရှင်
။ဘရာဇီးလသမ္မတဒီလမာရူဆက်ကိုဆွဆွဲပြစ်တင်ဖို့ဘရာဇီးလလူတော်ကပြင်ဆင်နေပါတယ်။ရုစဖြစ်အစိုးရဟာဒီနှစ်အတွက်ဗန်နံငွေကြေးတာဝန်ခံမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံပြီးဆွဆွဲပစ်တင်တဲ့လုပ်ငန်းစဉ်ကိုစတင်လုပ်ဆောင်နေပြီလို့ဘရာဇီးအောက်လွှတ်တော်ဥက္ကဋ္ဌအက်ဒရက်ဒိုခွန်ဟာကပြောပါတယ်။သူ့အနေနဲ့မတမာတဲ့ငွေကြေးရယူထားတာမျိုးဒါမှမဟုတ်တခုခုအမှားအပြင်းလုပ်ထားတာမျိုးမရှိဘူးလို့သမ္မတရုစဖ်ကပြောပါတယ်။ဆွဆွဲပစ်တင်ဖို့ပန်ကြားချက်အတိုင်းလုပ်ဆောင်ဖို့တင့်မတင်ဆိုတော့ကိုနိုင်ငံရေးပါတီအားလုံးကအဖွဲ့ဝင်တွေပါဝင်တဲ့အထူးကော်မတီတရက်ကအဆုံးဖြတ်မှာပါ။အဲဒီနောက်သမ္မတကိုယာရုကနေဆိုင်ငံ့ဖို့အောက်လွှတ်တော်အမှတ်342ယောက်သို့မဟုတ်3ပုံ2ပုံရဲ့ထောက်ခံမယ်လိုအပ်ပါတယ်။တခါရပ်ပေါင်း90အတွင်းအထက်လွှတ်တော်ကနေစစ်ဆေးကြနာရအောင်ပါပါ။ဆွဆွဲပစ်တင်ရေးအတွက်ဘယ်တော့မဲခွဲဆုံးဖြတ်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
မတ်စွာရီလက်ဝဲသဘုံတွေကိုကူညီပေးမှုနဲ့ပြည်သူနိုင်ငံမှာထောင်နှံချမှတ်ခံထားရတဲ့အမေရိကန်နိုင်ငံသူလိုရင်ဘာရန်ဆန်ဟာတောင်အမေရိကနိုင်ငံပေရူးမှာနှစ်ပေါင်း20ထိမ့်သိမ်းခံရပြီးတဲ့နောက်ခံဝင်နဲ့လွတ်မြောက်လာပြီးဒီကနေ့အစောပိုင်းမှာပဲပေရူးနိုင်ငံကနေကောင်းသောပြောင်းခြင်းနဲ့ပြန်လည်ထွက်ခွာလာခဲ့ပြီဖြစ်ပါတယ်ညသကောင်ကျော်အချိန်မှာပဲ Miss Barrison နဲ့သူမရဲ့6နှစ်အရွယ်သားဖြစ်သူတို့ရဲအဆောင်အရှောင်းနဲ့လေရင်ခွင်းထဲကိုလမ်းလျှောက်ဝင်လာပြီးအမေရိကန်ပြည်တော်စုကိုသွားဖို့လေရင်တစင်းမော်ကိုတက်ရောက်ခဲ့ပါတယ်။ Miss Barrison ရဲ့အရင်ကလှုပ်ရှားမှုတွေနဲ့လက်ဝဲသဘောအဖွဲ့ Trooper Amaru တို့ကိုပြင်းပြင်းထန်ထန်ကာကွယ်မှုတွေက1996ခုနှစ်အမှုမှာလူကြိုက်နည်းစရာဖြစ်ခဲ့ရပြီးသူမကိုအကြမ်းဖက်သမားတဦးဖြစ်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ်။ပြည်ရင်ပြည်ပခါရီကြောင့်ကွဲပြားနေတဲ့ပြည်သူနိုင်ငံမှာလူမှုရေးတက်ချွာလှုပ်ရှားသူတို့အဖြစ်အလို့လုပ်ကင်မှု1994ခုနှစ်မှာ Miss Barrison တွားရောက်ခဲ့တာဖြစ်ပါတယ်။1995ခုနှစ်မှာတော့ပြည်သူလွတ်တော်ကိုလက်နက်ကင်ဝင်ရောက်စီးနင်းဖို့စီစဉ်ခဲ့တဲ့ Trooper Amaru လက်ဝဲသဘုံတွေကိုကူညီပေးမှုနဲ့ Miss Barrison ဖမ်းဆီးခံရပြီးတဲ့နောက်ကနဦးထောင်နှံတက်တက်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။လက်ဝဲသဘုံတွေရဲ့တိုက်ခိုက်မှုကတော့ဘယ်တော့မှမဖြစ်ခဲ့ပါဘူး။2000ပြည့်နှစ်မှာသူမကိုချမှတ်ထားတဲ့ထောင်နှံတသက်ကိုချေဖြတ်ပြီးအရက်ဖက်ခုံရုံးမှာတဖန်ပြန်တင်ခဲ့ပါတယ်။ဒီနောက်မှာတော့ထောင်နှံ20ချမှတ်လိုက်ပြီးနောက်ဆုံးပြစ်ဒဏ်5နှစ်ကိုတော့ခံဝင်တဲ့လွတ်မြောက်ခွင့်ပေးချပါတယ်။2011ခုနှစ်မှာသူမကိုအမေရိကန်ပြည်ထောင်စုထံအလဲပြန်ဖို့ခွင့်ပြုခဲ့ပေမဲ့ကြားခံထားတဲ့ပြစ်ဒဏ်ကိုပြန်လည်ခံစားဖို့ပြည်သူနိုင်ငံကိုပြန်သွားခဲ့ပါတယ်။သဘောအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်လည်းလူသိရှင်ကြားတောင်းပန်ခဲ့ပေမဲ့သူမအနေနဲ့စစ်သွေးစာတဦးမဟုတ်သလိုခေါင်းဆောင်တဦးလည်းမဟုတ်တဲ့အကြောင်းနောက်အကြမ်းဖက်မှုတွေမှာပါဝင်လှုပ်ဆောင်ခြင်းမရှိတဲ့အကြောင်းလဲ Miss Barrison ကပြောဆိုခဲ့ပါတယ်။2003ခုနှစ်မှာတော့ Miss Barrison ဟာသူမရဲ့ရှင်းနေဖြစ်သူသဘုံနဲ့ပတ်သက်မှုကြောင့်ထောင်ဒဏ်12နှစ်ခွဲကြားခံခဲ့ရတဲ့အနီဘဲအပါရီနဲ့လက်ထပ်ခဲ့ပါတယ်ရှင်။
Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုကြွကြွသိနေမှသတင်းထိုက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဦးဆုံးအနေနဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်တောင်ပြိုလက်ဝဲမြို့မှာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား800ကျော်ကိုလွှဲပြောင်းပေးခဲ့တဲ့နောက်အခုအခါမှာအယောက်30လောက်သာကျန်ရှိတော့ကြောင်းလဝကဦးစီးဌာနကတာဝန်ရှိသူတူကပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ဒီနှစ်နှစ်လယ်ပိုင်းကရခိုင်ပြည်နယ် AOR နဲ့တနင်္သာရီတိုင်းဒေသကြီးတွေအတွင်းကဖမ်းဆီးရမိတဲ့လှေစည်းပြေးတွေကိုရခိုင်ပြည်နယ်တောင်ပြိုလက်ဝဲမြို့မှာထိန်းသိမ်းထားရကဘင်္ဂလားဒေ့ရှ်နိုင်ငံသားအဖြစ်စီစစ်အတည်ပြုနိုင်သူတွေကိုအတုပ်လိုက်ပြန်လည်ပို့ဆောင်ပေးနေတာဖြစ်ပါတယ်။ဒီလိုလွှဲပြောင်းပေးတာကိုဇွန်လ3ပိုင်းကစတင်ခဲ့ရမှာအခုဆိုရင်30လောက်သာကျန်ရှိတော့ကြောင်းမောင်တော်ခရိုင်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဒုညွန်ကြားရေးမှူးဦးစောနိုင်ကပြောပါတယ်
။ဟုတ်လား28ရောက်ပဲရှိတော့တယ်။ကတော့ကျွန်တော်တို့အကြောင်းကြားတဲ့အချိန်ပေါ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံသားဒီမြန်မာနိုင်ငံသားဝင်ခါလာနှစ်ခုသူတို့ချင်းဆက်သွယ်ပြီးမှကျွန်တော်တို့ကအောက်ကနေပြောင်းပြောင်းပြောင်းမတည့်ရ48ရောက်ပါခင်ဗျအားလုံးကျွန်တော်တို့လွတ်လောင်းတော့989
ဒီဇင်ဘာလ2ရက်နေ့ကနောက်ဆုံးအတုပ်အဖြစ်လူ48ယောက်လွှဲပြောင်းပေးခဲ့တာဖြစ်ပြီး6လအတွင်းမှာလူ989ယောက်ကို9ကြိမ်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်တောင်ပြိုလက်ဝဲမြို့မှာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလွှဲပြောင်းရမှာတော့ကြီးမားတဲ့အခက်အခဲမရှိဘူးလို့လည်းပြောပါတယ်
။ဟိုခက်ခဲမရှိပါဘူးကျွန်တော်တို့ဒီကနိုင်ငံဘုံညီနိုင်ဆောင်ရတာဖြစ်တဲ့အတွက်လေခက်ခဲတားကြီးခက်ခဲတော့မရှိပါဘူးခင်ဗျာ
။ခလီစည်းပြေးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုရခိုင်ပြည်နယ်မောင်တော်အနီးမှာ200ကျော် AR တိုင်းဒေသကြီးဖျာပုံမြို့အနီးမှာ900ကျော်နဲ့တနင်္သာရီတိုင်းဒေသကြီးကမ်းလွန်ပင်လယ်ပြင်မှာ100ကျော်ကိုမြန်မာရေတပ်ကတွေ့ရှိခဲ့ရကစစ်ဆေးပြီးတဲ့နောက်မောင်တော်ခရိုင်ကိုပို့ဆောင်ခဲ့တာဖြစ်ပါတယ်။ဒီလိုဖမ်းဆီးရမိသူတွေထဲမှာရခိုင်ပြည်နယ်မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တချို့လည်းပါဝင်ခဲ့ပါတယ်။ဒီရပိုင်းတွေအတွင်းမှာတော့ထိုင်းမြန်မာနယ်စပ်ဒေသဘက်မှာလည်းတရားမဝင်ဝင်ရောက်လာတဲ့ဘင်္ဂလီ16ယောက်ကိုကရင်ပြည်နယ်တင်ကန်းညီနောင်မှာဖမ်းဆီးရမိကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတင်ကန်းညီနောင်ရဲစခန်းကတာဝန်ရှိသူတဦးကိုဆက်သွယ်မေးမြန်းရမှာတော့အခုလိုပြောဆိုပါတယ်။
ဘုံဝင်လာတဲ့ဘင်္ဂလီရောမဟုတ်ဘူးသူတို့ကဝင်နေလေ။ဒီကုပ္ပဲလာတာ။ဒီကုပ္ပဲလာတာ။ကျွန်တော်တို့ကဖမ်းတာပေါ့။လာဝကဖမ်းတာ။အဲ့
ထောက်တာတော့မပါဘူးကဘာအထောက်တာများသူကဘန်ကနေရောမို့လမ်းဝင်မှနေရခွက်လေဒီနေ့တော့သူတို့မှရုံတို့ရှိတယ်ဆရာရုံမှာနဝကနေဝင်တယ်ရေလို့ပြီးတိုင်းလားနဝကနေ
ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကတော့ပွင်လင်းရာသီရောက်ပြီးဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြန်မာအစိုးရကဘင်္ဂလီလို့ခေါ်ဆိုသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာပင်လယ်ပြင်ကိုဖြတ်ပြီးမလေးရှားနိုင်ငံဘက်ကိုတရားမဝင်သွားရောက်လေးရှိပါတယ်။ဒီလိုသွားရောက်သူတွေဟာအရှေ့တောင်အာရှဒေသမှာရှိတဲ့လူမောင်ခိုဂိုင်းတွေရဲ့တားကောင်ဖြစ်ရတယ်လို့လည်းနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကထောက်ပြထားပါတယ်။
ကိုမိုးဇော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့တောင်ပိုင်းရှမ်းပြည်နယ်တမရုံ RCSS SSA နဲ့တအောင်းပလောင် TNLA အဖွဲ့တို့ကြားအငင်းပွားဝယ်ရာနယ်မြေပိုင်ဆိုင်မှုပြဿနာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းနှမ်ခမ်းမြို့နယ်ဘက်ကဒေသခံစစ်ပြေးတိမ်းရှောင်နေရတဲ့ရွာသားတွေဟာနေရပြန်နိုင်ရေးမှာလုံခြုံမှုမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကာလအတွင်းဖမ်းဆီးခံနေခဲ့ရတဲ့ရွာသား၁၂ယောက်ဟာလည်းပြန်လည်လွတ်မြောက်လာတာမရှိသေးတယ်လို့နှစ်ဖက်တပ်ဖွဲ့တွေကြားစစ်ရေးအသင့်ရှိနေတဲ့အခြေအနေတွေကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားလာမယ့်လက္ခဏာရှိနေတယ်လို့လည်းလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတောက်ကိုနိုင်ကွင်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားစစ်ရေးအသင့်အနေထားမှာရှိနေသေးတဲ့အတွက်စစ်ဘေးရှောင်ရွာသားတွေနေရာရင်းကိုပြန်ဖို့အခက်တွေ့နေတယ်လို့မိုင်းဝီဒေတာခန်ဆိုင်ခန်းလိုင်းကပြောပါတယ
်စစ်ဘေးတပ်ဖွဲ့တွေကဒလုံးလုံးစေတော့ဒေထိုးပြီးတော့ဟိုနေရာတော့မရှိသေးဘူးမြို့အိမ်တွေရဲ့နှိစက်တဲ့ဒီနေ့တည်းမရှိမှာပဲခုလောလောဆယ်တော့ခလုံးခါတော့တကယ်လို့ဟိုအစ်တီတောင်းတော့ပြန်တော့ရတယ်ဒါပေမဲ့ဟိုစိတ်မချသေးတာဟိုကြာပြန်မယ်ဆိုလဲသူကသူ့ရွာတော့နဲ့ဆက်ဆက်နေတဲ့ခါကျတော့နဖန်ကြီးဖမ်းမှာပေါ့ဆက်ကြမို့အမင်းကြီးရတယ်မှာပဲဆက်နေနေတော့မယ်ပြန်တော့လည်းစိတ်မချသေးလို့
နိုဝင်ဘာလကုန်ပိုင်းမှာဖြစ်ပွားခဲ့တဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တို့တိုက်ပွဲကြောင့်မိုင်းပန်ကျေးရွာဒေသခံ260ခန့်ဟာမိုင်းဝီကျေးရွာမှာစစ်ဘေးတင်းရှောင်နေရတာပါတိုက်ပွဲကာလတွင်ဒေသခံကျေးရွာသား12ဦးဟာလက်နက်ကင်ဖွဲ့တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံလာရပြီးယနေ့တိုင်ပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့မိုင်းဝီဒေသခံဆိုင်ခန်းလိုင်ကအခုလိုဆက်ပြောပါတယ
်12ယောက်ဖမ်းထားတယ်ခုတက်တင်မလွတ်သေးသေးဘူးဗျအဲ99ယောက်တော့လေသူတို့ကတော့ဒီဆန်ဖွဲ့ကမချိနဲ့လို့နေမှာပေါ့ဖမ်းထားတဲ့လူတွေကတော့အရတားတွေပဲသူကတချို့ကဟိုမိတွေတော့ခုတ်ကြီးနဲ့တချို့ကလည်းဟိုတောင်ပေါ်မှာတော့လေရင်းနဲ့လမ်းကြုံတဲ့နေရာမှာတရားလေးဖမ်းဆီးထားတော့ပေါ့ဘာတတိမန်ကြားရသေးဘူးပဲမှာချုပ်နှောင်ထားတယ်ပဲမှာထိန်းသိမ်းထားတယ်ဆိုတော့လေဒင်းနာမရသေးဘူးဖြစ်နေတယ
်ဒီရွာသား12ဦးကိုတောင်ပလောင်တပ်ဖွဲ့ကနေဖမ်းဆီးထားတယ်လို့ရွာသားတွေကပြောဆိုမှုတွေရှိနေပြီပဲလေတောင်ပလောင်တပ်ဖွဲ့အနေနဲ့ရွာသားတွေပေါ်မှာဖမ်းဆီးတာမျိုးလှုပ်ဆောင်တာမရှိဘူးလို့ DNLA ပြန်ကြားရေးရာရှိပူကြီးတာအိုက်ကျော်ကအခုလိုညင်းဆိုခဲ့ပါတယ
်အဲ့ဒါတော့မရှိဘူးကွာဒီရွာသားတွေဆိုတော့ဒီလိုအဲ့ဒါကျွန်တော်ချင်းစီမူကတော့မရှိဘူးရွာသားတွေဖမ်းဆီးရတော့ခင်းနေတာဆိုတော့အမှုလို့မရှိဘူးကွာ
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနှမ်းခမ်းမြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပလောင်တပ်ဖွဲ့တို့ကြားစစ်ရေးအသင့်ရှိနေပြီးအချိန်မရွေးတိုက်ပွဲဖြစ်ပွားနိုင်တယ်လို့ DNLA ပြန်ကြားရေးရာရှိပူကြီးတာအိုက်ကျော်ကပြောပါတယ်
အဲ့ဒီမှနေတဲ့အချိန်ကြီးပဲရှိသေးတယ်ခဏဒီနှစ်ဖက်တကအဲ့မှာပဲရှိသေးတယ်ဘယ်သူမှပြန်မလုပ်သေးဘူးတဖို့ဖို့ကကျွန်မတို့တက်လာလို့ရှိနေတာကလည်းအချိန်ကြီးဖြစ်လာနိုင်တယ
်နိုဝင်ဘာနောက်ဆုံးပတ်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တပ်ဖွဲ့တွေနဲ့ TNL တောင်ပလောင်တပ်ဖွဲ့တွေကြားမှာနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်နှစ်ဖက်တပ်တွေကနေစစ်ရေးရတိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတော့တပြည်လုံးအတိုင်းအတာပြစ်ခတ်ရစေးရေးအတွက်ဆွေးနွေးဖို့ထိုင်းမြန်မာနယ်စပ်လွယ်တန်လျန်းကိုလာရောက်တဲ့ဖွဲ့တွေအမှတ်900တဲ့ရွှေလီမြစ်ဝမ်းစစ်တေသကိုအပြန်မှာပလောင်တပ်ဖွဲ့တွေကနေခြုံခုတိုက်ခတ်ခဲ့တယ်လို့ပြောဆိုမှုတွေရှိနေတယ်လို့တောင်ပလောင်လူမျိုးရေးတပ်မတော် TNL ပြန်ကြားရေးဌာနကတော့၎င်းတို့ထိန်းချုပ်နေမြေဖြစ်တဲ့နန်းခမ်းမြို့နယ်အတွင်းမှာ RCSS SSA ကနေမြေကျူးကျော်ဝင်ရောက်လာလို့တိုက်ပွဲဖြစ်ပွားရတယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်တိုက်ပွဲအတွင်းမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့လဲ TNL ပြန်ကြားရေးရာရှိပူကြီးတိုက်ကျော်ကပြောပါတယ်အငင်းပွားဖွဲ့ရနေမြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးစစ်ရေးရပြစ်ခတ်ဆိုင်တိုက်မှုဖြစ်ပွားခဲ့တဲ့နှစ်ဖက်ဖွဲ့တွေကြားမှာတွေ့ဆုံညှိနှိုင်းမှုအစီအစဉ်မပြုလုပ်နိုင်သေးဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရပူမူကြီးဆိုင်လာကပြောပါတယ
်ဒီကိစ္စကြည့်ကြတဲ့ကိစ္စဖြစ်တယ်လေဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထိပ်ပိုင်းခေါင်းဆောင်တွေအဲ့တော့ဆွေးနွေးဦးတည်ဆောင်ပြီးတော့မဖြတ်ချတာတော့မဖြေရသေးပါဘူးခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ရွှေလီမြစ်တစ်ဖက်ကနောင်မတအတီတဟာ အရင်က RCSSSC တပ်ဖွဲ့ရဲ့အမှတ်903စစ်ဒေသဖြစ်ခဲ့ပေမဲ့2023နှစ်ဦးပိုင်းမှာမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်ရင်အားတစုတစည်းတည်းမရှိတော့တဲ့အနေအထားကနေ NCA ပြည်ရက်လက်မှတ်ရေးထိုးပြီးနောက်ပိုင်းဒီဒေသကိုပြန်လည်ခြေချဖို့ကြိုးစားရမှာတောင်းပလောင်တပ်ဖွဲ့နဲ့နေမြေညင်းပွားမှုပဋိပက္ခဖြစ်ပေါ်လာတာလည်းဖြစ်ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခတွေရောက်နန့်ခမ်းမြို့နယ်ကကျေးရွာသား260ကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့နေရရင်ပြန်ဖို့လုံခြုံမှုမရှိသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ရောရှိမှာခင်ဗျာရွတ်တော်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာသမရဦးသိန်းစိန်နောက်ကောက်ခွေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးကြစီတွေ့ဆုံခွင့်ရခဲ့ပြီဖြစ်ပါတယ်နောက်တက်လာမယ့်အစိုးရတရက်ကိုချက်ချုံမှုဝင်တဲ့အာနာလွှဲပြောင်းနိုင်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ဒီသတင်းထုတ်ပြန်ချက်ဒီမှာဖော်ပြပါရယ်။ဒါဟာဆိုလို့ရှိရင်ဒီအနိုင်ရပါတီတရက်ကိုချက်ချုံမှုဝင်တဲ့အာနာလွှဲပြောင်းတာဟာမြန်မာသမိုင်းမှာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။သရရှင်ဤအနေနဲ့ကရောဘလူးယူဆပါလေ။အာနာလွှဲပြောင်းရေးဟာချက်ချုံမှုဖြစ်လိမ့်မယ်လို့ထင်ပါသလား။ဒါပြင်ဒီဒေါန်ဆန်းစုကြည်နဲ့သမရဦးသိန်းစင်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီတွေ့ဆုံခဲ့ကြတဲ့ရလဒ်တွေဟာရလဒ်ကောင်းတွေတကယ်ထွက်လာလိမ့်မယ်လို့မျှော်လင့်ပါသလား။အခုလာမဲ့စနေညပိုင်းဒိုင်အလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလို့တဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့ရာကိုမင်းများလို့တဲ့အကြောင်းရက်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323829954ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သရရှင်တွေကိုထပ်မံဖိတ်ခေါ်ပြစေရှင်။အခုဆက်လက်ပြီးတော့နေပြည်တော်သွားရလမ်းမှာရဲတွေပိတ်ဆို့ခံခဲ့ရတဲ့တိုင်းရီအလုတ်သမားတွေကိုအစိုးရကညှိနှိုင်းမယ်ဆိုပြီးဒီဇင်ဘာလ၂ရက်နေ့မှာချိန်ဆထားပြီးတဲ့နောက်တိုင်းရီအလုတ်ရှင်နဲ့အလုတ်သမားကိုယ်စားလှယ်တွေနဲ့ရန်ကုန်တိုင်းပေါင်းစည်းညှိနှိုင်းရေးအဖွဲ့ကဌာနဆိုင်ရာကဝန်ကြီးတွေအပါအဝင်တာဝန်ရှိသူတွေကလှိုင်းတာယာမြို့နယ်အလုတ်သမားရုံးမဗုဒ္ဓဟူးနေ့ကသုံးပွင့်ဆိုင်တွေ့ဆုံညှိနှိုင်းခဲ့ပါတယ်။ဒါပေမဲ့ပြည်လည်မှုမရှိခဲ့တဲ့အပြင်ဆက်ယုံရှိမှဆန္ဒပြနေတဲ့အတွက်ပြည်ထရေးကတရားစွဲမယ်ဆိုပြီးလာရောက်ပြောဆိုနေတယ်လို့ပြောပါတယ်။ဒီအကြောင်းမအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်တိုင်းလှိုင်းတာယာဆက်မှုဇုံသုံးမှာရှိတဲ့တိုင်းရင်ဖနက်ဆက်ယုံကအလုတ်သမားတွေဟာဆက်ယုံတွင်မှတရားဝင်ဖွဲ့စည်းထားတဲ့တိုင်းရင်အလုတ်သမားတပ်မကရဲ့လုပ်ပိုင်ခွင့်တွေကိုအလုတ်ရှင်ကခွင့်ပြုခြင်းမရှိတာကြောင့်ဆိုကအစစ်စစ်တိုင်ကြားခဲ့ရတာကနေအလုတ်ရှင်နဲ့တင်းမာမှုတွေဖြစ်ခဲ့ရတာပါဒီအတွက်နေပြည်တော်ကိုတိုင်ကြားမှုတွေလုပ်ဖို့တွားခဲ့ရမှာလဲရဲတွေရဲ့ပိတ်ဆို့တားဆီးခြင်းကိုခံခဲ့ရပြီးတဲ့နောက်အစိုးရတာဝန်ရှိသူတွေကဒီဇင်ဘာလ၂ရက်နေ့မှာညှိနှိုင်းပေးမယ်လို့ဆိုတာကြောင့်ဗုဒ္ဓဘုနေ့ကညှိနှိုင်းရမှာလဲပြည်လည်မှုမရတဲ့အပြင်စက်ရုံရှိမှဆန္ဒပြနေတဲ့အလုသမားတွေကိုပြည်ထရေးကနေတရားစွဲမဲ့အကြောင်းလာရောက်သတိပေးခဲ့တယ်ဆိုပြီးတိုင်းရင်အလုသမားတပ်မကအဖွဲ့ဝင်မတ်ချန်းငိမ့်သူကပြောပါတယ
်ပြည်ထရေးအနေနဲ့ကတော့ဒါကဥပဒေနဲ့မညီဘူးပေါ့နော်ဥပဒေနဲ့မညီတဲ့အခါကျတော့ဒီအလုသမားတွေဒီလိုဆက်လုပ်နေမယ်ဆိုလို့ရှိရင်တော့သူတို့လည်းနောက်ကြရင်တော့ထိထိရောက်ရောက်အရေးယူပါမယ်လို့သူတို့လာပြီးတော့ကျမတို့ကိုတတိပေးသွားပါတ
ယ်ပြီးခဲ့တဲ့30ရက်နေ့တုန်းကတော့နေပြည်တော်ကိုကားသုံးစီးနဲ့သွားရမှာနေပြည်တော်ဝင်ဓကနတိရီမြို့မှာနှစ်ကြိမ်တားဆီးခံခဲ့ရပြီးရန်ကုန်ကိုလှည့်ပြန်ခဲ့ရပါတယ်အဲ့ဒီနေ့မှာပဲအစိုးရဘက်ကနေညှိနှိုင်းပေးပါမယ်ဆိုတဲ့ကမ်းလှမ်းချက်ကိုရရှိခဲ့ပြီးတဲ့နောက်ဒီဇင်ဘာလ2ရက်နေ့ကိုချိန်ဆထားတာပါအစိုးရတာဝန်ရှိသူတွေအနေနဲ့ညှိနှိုင်းဖြန့်ဖြေးပေးခဲ့ပေမဲ့ပြည်လည်မှုမရခဲ့ဘူးလို့လည်းဆိုပါတယ်
ဒုတိယဟာဒုတိယဝန်ကြီးဦးထင်အောင်တို့ပါပါတယ်။ငွေနိုင်ဒေတာကြီးပေါင်းဆက်ညီနိုင်ရဲ့အဖွဲ့အနေနဲ့သူတို့လာပြီးတော့ဆွေးနွေးတာပါချင်း။ဒီဆွေးနွေးပြီးတိတ်မကြကြမှာပဲသူ့အနေနဲ့ကတော့ပြောပါတယ်။အလို့သမားဒီဝန်ကြီးဌာနအနေနဲ့သူကဆွေးနွေးတာမဟုတ်တဲ့အတွက်ကြောင့်ဆုံးဖြတ်ချက်ချပေးလို့မရပါဘူး။သူ့အနေနဲ့ဒီဥပဒေပေါ်မှာတော့ဆုံးဖြတ်ချက်ချပေးလို့မရဘူးလို့ပြောပါတယ်။သူတို့ဒီဒီအလို့သမားကြီးကရန်ကုန်တိုင်းဒေတာကြီးအလို့သမားကြီးကပေါင်းဆက်ညီနိုင်ရဲ့အဖွဲ့အနေနဲ့ဆွေးနွေးနေတာဖြစ်တဲ့အတွက်ကြောင့်သူတို့ဒီအလို့ရှင်နဲ့အလို့သမားကြားမှာပြင်းလဲအောင်ရှင်ရှင်းလေးအဖွဲ့လာပဲဖြစ်ပါတယ်လို့သူကပြောပါတယ
်ဒီအတွက်ဒီဇင်ဘာလ10ရက်နေ့ကစပြီးတိုင်းရင်ဆက်ယုံရှိမှအလုသမားတွေကသပိတ်မောက်နေကြဆဲဖြစ်ပြီးတောင်းဆိုချက်တွေမရမချင်းဆက်လက်သပိတ်မောက်သွားမယ်ဆိုပြီးအလုသမားတွေကဆိုပါတယ
်ဒီအောင်ရှင်ရှင်းမပေးနိုင်သေးဘူးဆိုလို့ရှိရင်တော့ကျမတို့ကဆက်ပြီးတော့သပိတ်မောက်ဖို့အစီအစဉ်ရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့နိုင်ငံမှာကြားထားတဲ့ဒီအလုသမားအဖွဲ့အစည်းဥပဒေမှာပါတယ်ဒီရပိုင်ခွင့်နေသုတ်ပိုင်ခွင့်နေကိုဒါကျမတို့ကအပြေအဝတာရခဲ့မယ်ဆိုလို့ရှိရင်တော့ဒီလိုဖြစ်ရမျိုးတွေလည်းဖြစ်လာမှာမဟုတ်ပါဘူး။က ကျမတို့လူသမားတွေအနေနဲ့အဓိကအကာအကွယ်ပေးနိုင်တာဒီဥပဒေကြောင့်ရပဲကျမတို့မှာအဓိကလောက်ပိုင်းခွင့်အနေနဲ့အကာအကွယ်ပေးနိုင်တယ်လူသမားတွေရှိရမမမရက်တည်ပေးနိုင်တာဥပဒေပဲရှိပါတယ်ရှင
်အလို့ရှင်တဲ့အလို့သမားပြည်လဲမှုတွေမရရှိသေးတဲ့အခြေအနေနဲ့ပတ်သက်လို့တိုင်းပြည်ဖနက်ဆက်ရုံကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။များသောအားဖြင့်ဆက်ရုံအလို့ရုံတွေမှာအလို့သမားကောင်းဆောင်တွေကိုအလို့ကနေထုတ်ပယ်လေးရှိပြီးတိုင်းပြည်ဖနက်ဆက်ရုံမှာလည်းအလို့သမားတမကခေါင်းဆောင်နှစ်ဦးကိုအလို့ကနေထုတ်ပယ်ခဲ့တာပါ။တမကအဖွဲ့ဝင်တွေကတော့သူတို့ခေါင်းဆောင်ကိုအလို့ကနေထုတ်ထားပေမဲ့တမကခေါင်းဆောင်အဖြစ်ဆက်လက်ထားရှိထားတာဖြစ်ပြီးအလို့ရှင်အနေနဲ့အလို့သမားခွင့်ရေးချိုးဖောက်တယ်ဆိုပြီးဆွတ်ဆွဲနေတာပါ။ပြီးခဲ့တဲ့နှစ်ဆန်းပိုင်းတုန်းကတော့အခုလိုမျိုးဆန္ဒထုတ်ဖော်တဲ့အလို့သမားတွေကိုအာဏာပိုင်တွေကအင်အားသုံးဖြိုခွဲပြီးအလို့သမားရေးဆောင်ရွက်သူတွေနဲ့အလို့သမားတွေကိုဖမ်းဆီးထောင်ချတာတရားစွဲဆိုတာတွေရှိခဲ့ပြီးအဲ့ဒီအချိန်တုန်းကလည်းအနည်းဆုံးတစ်နှစ်လောက်အားကတတ်မှတ်ပေးရေးကိစ္စတွေနဲ့အလို့သမားခွင့်ရေးတွေရရှိဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
် VOA မြန်မာပိုင်းအစီအစဉ်ကိုစာရေးဆက်သွယ်ကြဖို့ဖိတ်ခေါ်ပါတယ်အခုဆက်လက်ပြီးတော့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာပြသနိုင်ရရှိလို့အစိုးရအသစ်ဖွဲ့ရမယ့် NLD ပါတီခေါင်းဆောင်တော်ဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းတို့နေပြည်တော်မှာတီးကြစီတွေ့ဆုံမှုပြုလုပ်ခဲ့ပါတယ်တွေ့ဆုံမှုအကြောင်းအရာသေးစိတ်ကိုမသိရသေးပေမဲ့အလားအလာသိကောင်းတဲ့တွေ့ဆုံမှုဖြစ်တယ်လို့ Carnegie Institute သုတေသနဌာနကအကြီးတန်းသုတေသနဌာနမှ Vigran Nehru ကသုံးသပ်ပါတယ်ဆက်သွယ်မြင့်မြန်ထားတဲ့ဦးကျော်စံသာကပြောပြပေးပါမယ်ရှင်
ဂုတွေ့ဆုံမှုကဘယ်လိုသဘောတူညီမှုတွေရရှိကြရလဲဆိုတာစိစိတ်ဘာမှမသိရပါပဲ။ဒါဟာအင်မတန်ကောင်းတဲ့ပထမအခြေလမ်းတစ်ရဖြစ်တယ်လို့မစ္စတာနေရူကသုံးသပ်ပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့အစပိုင်းမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ကံကွယ်မှုတွေတိုင်နှံမှုတွေပြဿနာတွေအကုန်လုံးဖြေရှင်းပြီးမှတော့အဆန်းစုကျင်နဲ့တွေ့ဖို့စဉ်းစားမယ်လို့သူကပြောကြခဲ့တာပါ။အခုနောက်ပိုင်းမှာတော့အဲ့ဒီအချိန်ထိသူပြောထားတဲ့အချိန်ထိစောင့်မနေဘဲနဲ့တွေ့ဆုံလိုက်တဲ့ဟာအင်မတန်ကောင်းတဲ့အလားလာဖြစ်တယ်။ပုဂ္ဂိုလ်ရေးပြည်လည်မှုရရှိသွားတဲ့အတွက်ရှေ့ခီလမ်းပွင့်သွားပြီဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ
်။ First of all, I think the very fact that they had this meeting is a positive sign. You may remember earlier the commander-in-chief of Myanmar's armed forces had said that he would prefer not to meet Aung San Suu Kyi until
အစောပိုင်းတော့ကာကွယ်ရေးဦးစီးချုပ်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကန့်ကွက်မှုတွေတိုင်တန်းမှုတွေကိုဖြေရှင်းပြီးတော့မှဒေါင်ဆန်းစုကြည်ကိုတွေ့ဖို့လိုလားတယ်လို့ပြောခဲ့တာပါအခုတော့သူမနဲ့တွေ့တာအပြုသဘောလို့ဆုံးဖြတ်ပြီးတွေ့လိုက်ပါပြီမြန်မာနိုင်ငံရေးမှာပုတ်ကုတ်ရေးပြည်လည်မှုကအရေးကြီးပါတယ်ဒါဟာတိတ်အရေးကြီးပါတယ်နောင်တွေးဆမှုတွေအတွက်အခြေခံကောင်းဖြစ်လာနိုင်ပါတယ
်။တချိန်ထဲမှာပဲပထမတွေးဆမှုဖြစ်တဲ့အတွက်ကြောင့်စိတ်မျောလင်းထားလို့တော့မရသေးဘူးလို့လည်းဆိုပါရဲ။နောက်ပိုင်းမှာဆက်လက်တွေးဆမှုတွေလုပ်သွားလင်အောင်မယ်လို့လည်းဘစ်စတန်ဒီဂရူကမျောလင်းနေပါရဲ။ဒီလိုတွေးဆမှုကြတဲ့အခါမှာအဓိကထားဆွေးနွေးကြရမယ့်ပြဿနာတွေကတော့အများကြီးရှိရဲ။ပထမအဆုံးလုပ်ကြမှာကတော့ရှေ့ခရီးအတွက်အချိန်ဇယားတွေကိုအသေးစိတ်ချမှတ်ရမယ့်ကိစ္စဖြစ်တယ်လို့အခုလိုပြောပါရဲ
။ This kind of transition has never occurred in the past, so they have to agree on the details of the process.of the transfer of power first in the case of the parliament then the whole basis of the presidential election
မြန်မာနိုင်ငံမှာဒီလိုအာဏာလွှဲပြောင်းမှုမျိုးအရင်တစ်ခါမှမရှိခဲ့ဘူးပါဘူးဒါကြောင့်အာဏာလွှဲပြောင်းရေးဖြစ်စဉ်အသေးစိတ်ကိုသဘောတူညီမှုရအောင်လုပ်ကြရပါလိမ့်မယ်ပထမလွှတ်တော်ကိစ္စနောက်သမ္မတရွေးချယ်ရေးနောက်ဆုံးသမ္မတအစ်ကိုအာဏာလွှဲပြောင်းပေးရေးတို့ဖြစ်ပါတယ်နောက် NLD နဲ့စစ်တပ်ပူးပေါင်းဆောင်ရွက်ရေးကိစ္စဖြစ်ပါတယ်
ဒါပြင်ဒီချိန်ခါ Global Witness ရဲ့အစီရင်ခံစာပေါ်ထွက်လာပြီးဒီနောက်မြန်မာနိုင်ငံရဲ့သယံစာရတစ်ခုဖြစ်တဲ့ကြောက်စင်းကိုအာနာရှင်ဟောင်းနဲ့လက်ဝေခံလူတစုကစီမဲကမ်းမဲထုတ်ယူနေတာနဲ့ပတ်သက်ပြီးတော့လည်းပဲသူကဒါကိုတရားဥပဒေနဲ့အညီလုံဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းဖြစ်တဲ့ဥပိုင်ကုမ္ပဏီကို၌ကဒီအထက်မှာလေဝကြီးဥထားတဲ့အဖွဲ့အစည်းတစ်ခုဖြစ်နေတဲ့အတွက်ကြောင့်ဒီဟာကိုလည်းပဲဥပဒေကြောင်းအရနိုင်ငံတကာစီမင်းစည်းကမ်းနဲ့အတူအခွန်နှုန်းသတ်မှတ်ပြီးတော့ကောက်ခံမဲ့ကိစ္စတွေကိုဆွေးနွေးကြရလိမ့်မယ်လို့ဆိုပါတယ်သို့ပေမဲ့အဲ့ဒါဟာ လောလောဆယ်ဆွေးနွေးတဲ့အထက်မှာအဓိကထားပြီးဆွေးနွေးရမယ့်ကိစ္စတခုတော့မဟုတ်သေးဘူးလို့မစ္စတာနေရူကသုံးသပ်သွားပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆက်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာရှိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American သံမြန်မာပိုင်းအစီအစဉ်တွေကို line to meter 25 32 50နဲ့ line meter 190တို့ကနေမနေ့6နိုင်ကနေ9နိုင်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဒုတိယပိုင်းနာယူဝဲတိုးချက်ထုတ်လွှင့်တဲ့အစီအစဉ်မှာကြားကြရမှာကတော့
American Broadcast Council ဒီအခုဒီဟာ government အနေနဲ့ကျွန်တော်ချင်းနေဖွဲ့ဖို့သိပြီးတော့ချင်းမပေးနိုင်ဘူးဘလားလူပဲ
ဦးတင်ဆွေပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရမှာဖြစ်ပါတယ်အခုအရင်ဦးဆုံးတော့တနိုင်ငံလုံးပြည်ခတ်ရဆဲရင်နဲ့နိုင်ငံရေးဆွေးနွေးပွဲတွေ82ဖြစ်ပေါ်လာစေဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပုံမတော်ဝန်ယူရလိမ့်မယ်လို့ကရင်ပြည်အမျိုးသားတွတ်တက်ရေးပါတီဒုဥက္ကဋ္ဌခူးဦးရေကပြောပါတယ် VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Skype ကနေဆက်သွယ်မြင်းမြန်းထားပါတယ်ရှင
်တနိုင်ငံလုံးအပြည့်ခတ်ရဆဲရေးသဘောတူညီချက်နဲ့ပတ်သက်လို့လုပ်ငန်းအကောင်အထည်ဖော်ဖို့လုပ်ငန်းအဖွဲ့48ဦးပါအဖွဲ့ဖွဲ့စည်းတဲ့အပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့သဘောမတူဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကအင်တာဗျူးတစ်ခုမှာပြောကြားခဲ့ပါတယ်။နောက်ပိုင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုယ်တိုင်အနေနဲ့အပြည့်အခက်ရဲ့ဆဲရေးသဘောတူညီချက်ဆက်ဆိုင်ရာကိစ္စတွေကိုဥဆောင်ဆွေးနွေးသွားမယ်လို့လည်းဆိုပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးကရင်ပြည်အမျိုးသားတိုးတက်ရေးပါတီရဲ့ဒုတိယဥက္ကဋ္ဌခူးဦးရဲကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားပါတယ်ခင်ဗျာ။ဟုတ်ကဲ့ဆရာခူးဦးရယ်ခင်ဗျဒီအခြေအနေနဲ့ပတ်သက်ပြီးပြောရရင်ဒါကတစ်ကပြန်စရတော့မယ်ဆိုတဲ့သဘောကိုပြောချင်တာလားခင်ဗ
ျကျွန်တော်ကတော့ဒီလိုမမှတ်ယူခင်ဗျအမကတနိုင်ငံလုံးပြစ်ခတ်ရဆေးရေးကကျွန်တော်တို့လက်ရှိအစိုးရနဲ့တွဲဆောင်ရှင်းလင်းမှုတွေကျွန်တော်တို့လောက်လာတာနည်းနည်းပါးလောက်ရှိอยู่ပါဗျာဆိုတော့အထူးသဖြင့်ကတော့ကျွန်တော်တို့နိုင်ငံလုံးနဲ့ပတ်သက်တဲ့သဘောတူညီချက်ပါအကြောင်းချက်တွေနဲ့ဆက်နွယ်တဲ့ကျွန်တော်တို့ဒီစင်ကာထက်ပါအကြောင်းအရာတွေကိုကျွန်တော်တို့အင်တိုင်းဆွေးနွေးနေကြတာဖြစ်ပါတယ်เนาะဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာ road map တွေရှိပါတယ်လေကျွန်တော်တို့သွားမယ့်အဆင့်တွေကိုကျွန်တော်ကဟိုဆက်ပြီးလောက်ရမယ့်တောင်ရှိတယ်လို့တော့အားလုံးကနားလည်ထားတဲ့သဘောရှိပါတယ်ဆိုတော့တကယ်တမ်းကျွန်တော်တို့ဒီတနင်္ဂနွေလောက်ပြစ်ခတ်ရဆဲကိုကျွန်တော်တို့အားလုံးပေါင်းပြီးလက်မှတ်ထိုးနိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နောက်တစ်ဆင့်ကမှလုပ်မလဲဆိုတော့ကျွန်တော်တို့နိုင်ငံပြည်သူဆွေးနွေးပွဲအတွက်ဟို framework မူပေါ်ပါเนาะကျွန်တော်တို့အားလုံးပေါင်းပြီးဒီဆွေးကြမှာဖြစ်တယ်အဲ့တော့နိုင်ငံရေးပါတီတွေကလည်းပဲမလွဲမသွေပါဝင်ပြီးတော့ပူပေါင်းဆောင်ရွက်ရမယ်တောင်းရှိပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်နားလေတာကတော့လေကျွန်တော်တို့နိုင်ငံရေးပါတီလို့ပြောလိုက်ရင်တော့ NLD အပါဝင်ပေါ့ဗျာသူတစ်ပြေးခုချိန်မှာ NLD ကပို့ပြီးတော့တောင်းကြီးမားတယ်လို့ကျွန်တော်နားလေတယ်အဲ့ဒါကြောင့်မလို့ဘာဖြစ်ပြောကျွန်တော်ဆောက်စုကြည့်ကိုယ်တိုင်ကလည်းပဲငင်းချိုင်ဖြစ်စင်နဲ့ပတ်သက်ပြီးတထဲဝင်ဝင်လှုပ်ဆောင်မယ်ဆိုတဲ့သဘောထားမျိုးကိုလည်းကျွန်တော်တို့ဟိုတွေ့ရပါတယ်ဆိုတော့ဘာဖြစ်ပြောသူတို့အနေနဲ့ကတော့ဟိုဥဆောင်တဲ့အခန်းကဏ္ဍမှာသူတို့ကတက်ပြောင်းလဲလဲယူရမယ့်သဘောမျိုးဖြစ်တယ်။ဟုတ်ကဲ့တော့ကျွန်တော်သွားနေတဲ့အဆင့်ကိုဆက်ပြီးသွားမယ်ဆိုတဲ့သဘောကိုပဲဆောင်တယ်လို့ကျွန်တော်နားလည်ပါ။အစပြကောက်တယ်လို့တော့ကျွန်တော်အဲ့လိုမမြင်ဘူးခင်
ဗျ။အဲ့တော့ဒီနေရာမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်တဲ့အစိုးရအနေနဲ့ပထမဆုံးလုပ်ရမယ့်လုပ်ငန်းစဉ်ကဘာဖြစ်မလဲခင်ဗျ။အထူးသဖြင့်ဒီ NCA ဒီတပြည်လုံးအပြည့်ခတ်ရဲ့ဆေးရီသဘောတူညီချက်ဆိုတဲ့စာချုပ်မှာကအဖွဲ့အားလုံးမပါသေးဘူးဆိုတော့အားလုံးပါလာအောင်ဆိုလို့ရှိရင်ဘယ်လိုကနေပြီးတော့စပြီးတော့လောက်ရလိမ့်မယ်လို့အကြံပြုချင်လဲခင်ဗျ။ဟ
ိုဘာဖြစ်ပြောအခုကတော့ကျွန်တော်တို့လက်နက်ကင်အပွဲစည်းတွေကလည်းအားလုံးကိုတွက်ချင်မယ်ဆိုတော့22ဖွဲ့ရှိတော့ပါဗျ။အဲတော့လွန်စင်မှာတော့ချိဖွဲ့လောက်ပဲလက်မှတ်ယူထူထားတယ်။ကျွန်တော်တို့အပအဝင်လက်မှတ်မထိုးရသေးဘူးပေါ့လေ။ဆိုတော့ RND အနေနဲ့ပြောထားတာလည်းရှိပါတယ်လေ။ငြိမ်းချမ်းရေးနဲ့အမြသာပြည်နယ်ကြီးချက်စိတ်ရကိုဦးစားပေးအနေနဲ့လုပ်မယ်လို့ပြောထားတာရှိတဲ့အခါကျတော့ ကျွန်တော်တို့လက်မမထိုးရသေးတဲ့အဖွဲ့အစည်းတွေကလည်းမထိုးချင်တော့မဟုတ်ပြအချိန်ကြီးကြောက်ကြောက်ကျွန်တော်တို့မထိုးနိုင်သေးတာပဲဖြစ်တယ်ဆိုတော့အားလုံးပါဝင်လာနိုင်အောင်တော့ NLD ကဟိုဘာပြောပြောဟိုဆောင်ရွက်ရရှိတာကိုတော့ဆက်လက်ဆောင်ရွက်မယ်တောင်းချီရလို့ကျွန်တော်နားလည်ပါတယ်ကျွန်တော်တို့အနည်းဆုံးတော့ဖိတ်ခေါ်ချင်တွေ့ဆုံဆွေးနွေးချင်ဒါတွေကတော့လောက်ပြီးဒါအဆင့်တွေကိုပဲကျွန်တော်တို့ဆက်ပြီးဟိုဆက်ဆက်ဆောင်ရွက်ရမယ်လို့ကျွန်တော်အဲ့လိုနားလည်ပါတယ်
အဲ့တော့ဒီလိုအပြည့်ခက်ရစဲရေးမှာသဘောတူညီချက်တွေမကြိုးဖောက်ဖို့ဆိုတာကဒေသခံတပ်ဖွဲ့တွေအပေါ်မှာအဓိကမူတည်နေတယ်ဆိုတော့အထူးသဖြင့်ပြီးခဲ့တဲ့ဒီမြန်မာငြိမ်းချမ်းရေးစင်တာကလုပ်တဲ့သဘောတူညီချက်တွေမှာဆိုလို့ရှိရင်မြန်မာငြိမ်းချမ်းရေးစင်တာဆိုတာကဦးသိန်းစိန်အစိုးရနဲ့ရဲ့ဦးဆောင်မှုနဲ့ဖွဲ့စည်းထားတဲ့စင်တာပေါ့နော်အဲ့တော့ဟိုမြန်မာစစ်တပ်နဲ့လည်းဒါပို့ပြီးတော့နီနီဆက်ဆက်ရှိမယ်စစ်တပ်နဲ့သဘောတူညီချက်ပို့ပြီးရှိနိုင်တယ်အခုလာမဲ့ဆွေးနွေးပွဲတွေမှာဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်မယ်ဆိုရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီမြန်မာစစ်တပ်ရဲ့သဘောတူညီမှုအနေအထားကဘယ်လိုလိုများရှိနိုင်မယ်ခင်ဗျာ
ကျွန်တော်တယောက်အနေနဲ့မှန်ကြည့်တာကတော့ဒီဗမာတပ်မတော်နဲ့ NLD ကြားထဲမှာဘယ်လိုသဘောတူညီချက်တွေရှိကြမယ်ဆိုတဲ့အပေါ်မှာအများကြီးပို့ပြီးမိတည်လိုက်မယ်လို့ကျွန်တော်ထင်ပါတယ်နောက်ဖက်စလုံးကတော့ငြိမ်းချရေးကိုသွားချင်တဲ့ဆန္ဒသဘောထားတွေတော့ရှိနေတယ်လို့တော့ကျွန်တော်အဲ့ဒါလိုမြင်ရပါတယ်ဆိုတော့ဘာဖြစ်ပြောနောက်ဖက်စလုံးကတော့အ short term လောက်ပြီးတော့တိုက်ပြည့်ရဲ့ငြိမ်းဝူးပြပြရေးနဲ့ငြိမ်းချရေးအတွက်တော့တစုံတရာတောင်းတဲ့ဖက်ကပဲဟိုသဘောတူညီမှုတစုံတရာတော့တည်ဆောက်နိုင်ကြလိမ့်မယ်လို့တော့ကျွန်တော်ညွှန်လိုက်ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့ဆိုရင်အခုလက်ရှိဒီနောက်ဆုံးဖြစ်နေတဲ့ရှမ်းပြည်နယ်ဒေသတွေနဲ့ပလောင်ဘက်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ရောဒီ KND အမျိုးသားတိုးတက်ရေးပါတီအနေနဲ့ဗာရီမြန်ပြောချင်လဲခင်ဗျ။
ကျွန်တော်တို့ဟိုတနင်္ဂနွေလောက်ပြစ်ခတ်ရစဲရေးလက်မမထိုးနိုင်ပါလဲဒီအခြေခံလေးပဲခင်ဗျ။ဆွေးနွေးနေတဲ့တကြိမ်တည်းမှာတိုက်ပွဲတွေကလည်းမြေပြင်မှာဖြစ်နေတဲ့အခါကျတော့ကျွန်တော်တို့အတွက်ဟိုအားလုံးနဲ့ပတ်ဝန်းပြီးတော့လက်မရေးထိုးဖို့ဆိုတဲ့ဆုံးဖြတ်ချက်ချဖို့တော်တော်အခက်အခဲဖြစ်စေတာဖြစ်ပါတယ်။အဲ့တော့ကျွန်တော်ပြောချင်တာကတော့ဗျာဒီနေရာမှာကျွန်တော်တို့လက်ရှိအစိုးရရောတပ်မတော်ရောနောက်ပြီးတက်လာမယ့်အစိုးရပြီးရောအကြိမ်ထဲမှာပဲနိုင်ငံတကာကလည်းကျွန်တော်တို့ငြိမ်းချမ်းဖြစ်စဉ်မှာပါဝင်ပတ်သက်နေတဲ့ဟိုအစိုးရတွေအများအပြားရှိပါတယ်။ဒါကလည်းပဲကျွန်တော်တို့ဝိုင်းရံပြီးတော့အကောင်းဆုံးအခြေအနေကိုဖော်ဆောင်သွားဖို့တော့ကျွန်တော်တို့အတူတူကလက်တွဲကြဖို့တော့လိုလိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ်။
အဲတော့အစိုးရပိုင်းကမေးခဲ့တဲ့မေးခွန်းကိုပြန်ကောက်ရမယ်ဆိုလို့ရှိရင်ဒါပြီးခဲ့တဲ့ဦးသိန်းစိန်အစိုးရကာလတစ်လျှောက်လုံးမှာမြမငြိမ်းချမ်းရေးစင်တာ MPC အနေနဲ့ပေါ့နော်ဒီတိုင်းရင်းသားတွေနဲ့အပြည့်ခတ်ရစဲရေးကိုကြိုးပမ်းမှုတွေလုပ်ခဲ့ပြီးတော့ဇုံတရာအတိုင်းအတာနဲ့အောင်မြင်မှုတွေရခဲ့ပါတယ်။ဒါပေမဲ့လည်းတနိုင်ငံလုံးဒီအတိုင်းအတာနဲ့လက်မှတ်ရေးထိုးရေးကိစ္စမှာတော့အထင်ကောက်လေးတွေရှိခဲ့တယ်ပေါ့နော်အဲ့တော့အားလုံးကိုခြုံကြည့်မယ်ဆိုလို့ရှိရင်ဒီမြမငြိမ်းချမ်းရေးစင်တာရဲ့နောက်ပိုင်းဥဆောင်လာမဲ့ဆက်ပြီးတော့ဥဆောင်သွားရမယ့်အနေအထားပေါ်ယူဖို့ရောဘယ်လိုသုံးသပ်တယ်လဲခင်ဗျာအထူးသဖြင့်ဒီလက်ရှိဥဆောင်နေတဲ့ဦးအောင်မင်းတို့ဦးစိုးသိန်းတို့ရဲ့အနေအထားပေါ့အခဏတွေပေါ့
ဒါကလည်းပဲ NLD ကအစိုးရတိဖြစ်လာမှာဆိုတော့ NLD အစိုးရတိကဒီလက်ရှိကျွန်တော်တို့တွေ့ဆုံညနိုင်ရွှေနေနေတဲ့ဦးအောင်မင်းအမှုပြုတဲ့ဖွဲ့တွေပေါ်မှာနောက်တစ်ခါကျွန်တော်မြန်မာဖိစင်တာပေါ်မှာဘယ်လိုအမြင်သဘောထားရှိတယ်လဲဆိုတော့ဒီထပ်ပေါ်မှာပဲကျွန်တော်တို့ကြည့်ရမှာပဲဖြစ်ပါတယ
်။ဟုတ်ကဲ့ဒါဆိုရင်တိုင်းရင်းသားတွေဘက်ကရောဟိုဆရာတို့ဘက်ကရောဘယ်လိုဟိုအဖွဲ့အစည်းအနေနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမလားဒါမှမဟုတ်လို့ရှိရင်အစိုးရပြောသလို bilateral ပေါ့နော်နှစ်ဖက်တွေ့ဆုံဆွေးနွေးပွဲတွေနဲ့ပဲထပ်ပြီးတော့ညှိသွားဖို့လားလားရှိသလား
ဒါကတော့ကျွန်တော်တို့ NLD အစိုးရသိဖြစ်ပေါ်လာလို့ရှိရင်ကျွန်တော်တို့ဒီအပြစ်ခတ်ရစဲရေးတစ်စုံလုံးဖြစ်ပေါ်ရေးအတွက်ဘယ်လိုခြေလှမ်းမျိုးနဲ့စမလဲဆိုတဲ့ဟာပဲကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ်ကျွန်တော်တို့ကတော့ပဲအစိုးရနဲ့ပဲဖြစ်ဖြစ်ပဲကော်မတီပဲစုဖွဲ့နဲ့ပဲဖြစ်ဖြစ်ဆက်လိုက်ပြီးတော့တည်ဆောက်ရှင်ရင်းညှိနှိုင်းသွားဖို့ပဲရှိပါတယ်ခင်ဗ
ျဟုတ်ကဲ့အခုလက်ရှိကြားပြည်နယ်အတွင်းကအခြေအနေကရောဘယ်လိုရှိလဲခင်ဗျဒီရွေးကောက်ပွဲအပြီးကာလမှာဆိုလို့ရှိရင်ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတခဲနဲ့နိုင်သွားတဲ့အခြေအနေပေါ့ဗောနော်ဟိုတနေရာပဲပေါ့အထူးသဖြင့်ဒီသမရယုံဝင်ကြီးဦးစိုးသိန်းကလွဲလို့ပေါ့ကျန်တဲ့နေရာတွေမှာလည်းဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော်တော်များများနိုင်သွားတယ်ဆိုတော့ဒေတာရင်းအခြေအနေကဘယ်လိုများပြောင်းလဲတူတက်မှုတွေရှိလာနိုင်မလဲ
။ကျွန်တော်မကြခင်တော့ကပဲပြည်တွင်းရောက်ပါတယ်ဆိုတော့ဒေသခံလူလူတွေရဲ့အခြေအနေကိုကျွန်တော်မှန်းကြည့်တာကတော့မျိုးလိတ်ချက်အင်မတကြီးမားကြတယ်လို့ကျွန်တော်အဲ့လိုမြင်ရပါတယ်ဆိုတော့NLD အစိုးရမှာပါဝင်လာမဲ့ဒေသခံကကျွန်တော်တို့ဟိုအမတ်လောင်းတွေပေါ့ဗျာအမတ်တွေပေါ့တကယ်တမ်းတို့လူတို့ဘလောက်ကူစားပြုပြီးတော့ဥဆောင်ဥရပြုနိုင်မလဲဆိုတဲ့အနေထားပုံမှာလည်းကျွန်တော်စောက်ကြည့်ပြီးတော့လူလိုက်မလို့ကျွန်တော်ထင်တယ်တချို့ကလည်းဝေပါထောက်ပြတာတော့ရှိတော့ပေါ့နော် ီ NLD ကအမတွေဟာအုပ်ချုပ်ရေးနဲ့ပတ်သက်ပြီးအတွေ့အကြုံမရှိဘူး။ဒါကြောင့်မလို့အခက်အခဲရှိနေတယ်ဆိုတော့ဟိုဝေဖန်မှုထောက်ပြမှုတွေလည်းရှိတော့ပေါ့လေ။ဒါပေမဲ့တကယ်တမ်းဟိုအလုပ်ဆိုတော့ကဟိုလုပ်ကြည့်မှပဲဟိုသင်ကားစာရလာမှအနေထားမျိုးရှိတော့ကမလုပ်ရသေးခင်မှာတော့ကျွန်တော်တို့ကြိုပြီးမန်းတဲ့ဟာတွေကလည်းတခါတလေဟိုလွဲချွတ်တတ်တယ်လို့တော့ကျွန်တော်ညင်ကြည့်ပါတယ်လေ။ဆိုတော့ပါပြောပြောလူလူတွေကလည်းပဲဒီဖက်စီလာမဲ့အစိုးရကိုလည်းပဲဝိုင်းရမဲ့ဟိုအနေထားမျိုးရှိတော့ကျွန်တော်တို့တွေ့ရပါတယ
်။ဟုတ်ကဲ့ဆရာခူးရဲခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းမေးမြန်းချက်ဖြစ်ပါတယ်အခုဆက်လက်ပြီးတော့ရွေးကောက်ပွဲပြီးထွက်ပေါ်လာမဲ့အစိုးရသစ်လက်ထက်မှာမီဒီယာသမားတွေနဲ့ပြည်သူတွေအတွက်ရေးပါတဲ့ဥပဒေနဲ့ဤဥပဒေတွေထွက်ပေါ်လာဖို့မျှော်လင့်တဲ့အကြောင်းမီဒီယာလုပ်ငန်းလုပ်ကိုင်သူတွေကပြောဆိုပါတယ်မီဒီယာလုပ်ငန်းတွေပို့ပြီးကြဲကြဲပြန့်ပြန့်နဲ့ပွင့်လင်းလွတ်လပ်လာမယ်လို့မျှော်လင့်တဲ့အကြောင်းလဲပြောဆိုနေကြတာနဲ့ပတ်သက်ပြီးမြင့်မခတဲ့အေဂျင်စီကမမေတချင်ဟိန်ကစူးစီးတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာရုပ်သံလွှင့်မီဒီယာလုပ်ငန်းတွေလုပ်ကိုင်မှုအတွက်စောင့်မျှော်နေကြတဲ့သူတွေရှိပါတယ်။ကြံကြားရေးဝန်ကြီးဌာနကတော့နောက်တက်လာမယ့်အစိုးရလက်ထက်မှာပဲလုပ်ကိုင်နိုင်တော့မယ်လို့ပြောဆိုလိုက်ပါတယ်ရှင်။ So နိုဝင်ဘာ25ရက်နေ့ကရန်ကုန်မြို့ Chatrian Hotel မှာပြုလုပ်ခဲ့တဲ့မြန်မာသတင်းမီဒီယာများဖွံ့ဖြိုးတိုးတက်ရေးနဲ့လွတ်လပ်ပြီးအမိခိုကင်းရေးကောင်းစဉ်နဲ့ပြုလုပ်ခဲ့အလို့ယုံဆွေးနွေးပွဲမှာဦးတင်ဆွေကပြောကြားခဲ့တာပါ။
I'm a broadcast council ဒီအခုဒီအဲ့တော့ government အနေနဲ့ကျွန်တော်တို့ကကျွန်တော်ချင်းနဲ့ဖွဲ့ဖို့သိပြီးတော့အချိန်မပေးနိုင်ဘူးဘလားလူပဲ new government ဆွဲတာဟို broker ကိုကျွန်တော်ဖွဲ့တာပို့ပြီးတော့ affair တင်ပို့ပြီး resume တင်ပို့ကျွန်တော်ရုပ်ချပါတယ်အဲ့တော့ဒါဒီကျွန်တော်တို့နောက်ထပ်၄လတော့၃လ၅လကျွန်တော်စောင့်နိုင်ဒါ broker council နောက်ဆိုးရတယ်မစွဲပါဘူး
2015 August လမှာတော့ရုပ်သံလွှင့်မီဒီယာဥပဒေကိုထုတ်ပြန်ခဲ့ပေမယ့်ဤဥပဒေကတော့လွှတ်တော်တွေမှာအချိန်ကြီးဆွေးနွေးပေမယ့်ကြံ့ကြာနေစေဖြစ်ပါတယ်။စာနယ်ဇင်းကောင်စီအနေနဲ့လည်းဝင်ရောက်ဆွေးနွေးခဲ့ပေမယ့်ဒီအစိုးရတက်တမ်းမှာတော့မဖြစ်နိုင်တော့တဲ့အကြောင်းတရားဝင်ပြောဆိုလိုက်တာပါ။ပြည်ရင်းကမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေကလည်းရုပ်သံလွှင့်မီဒီယာဥပဒေထွက်လာပြီးကလေးကဤဥပဒေကိုစောင့်မျှော်နေကြပေမယ့်ခုချိန်ထိထွက်မလာနိုင်သေးပဲနဲ့အငင်းပွားမှုတွေနဲ့ကြံ့ကြာနေတာကတော့ကောင်းတဲ့ကြံ့ကြာမှုတစ်ခုဖြစ်လာနိုင်တယ်လို့လည်းသုံးသပ်ပြောဆိုကြပါသေးတယ်။ 70 Media ကမူဆောင်ဒါရိုက်တာတူဖြစ်တဲ့ဦးအမန်ကလည်းသူ့အမြင်ကိုခုလိုပြောပါတယ
်။အခုလာမယ့်အစိုးရတဲ့လက်ထက်လွှတ်တော်တဲ့လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့သူတို့ information တွေဓာတ်တွေကတော့ဘယ်လိုဖြစ်တယ်လဲဓာတ်တွေကတော့မဖြစ်တင်ဘူးဆိုတာမျိုးအနီးကပ်ပို့ပြီးအချက်လက်တွေပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကအားနဲ့ချက်တွေကိုအထိုက်လိုက်အောင်ပြင်သွားနိုင်မယ်လို့ထင်တယ်။အဲဒါဆိုရင်တော့ဒါကဟိုအခုကြန့်တော့ကြန့်ကြတာပေါ့နော်။ဒါပေမဲ့အဲ့ဒီကြန့်ကြမှုကကျွန်တော်တို့အတွက်အသုံးချနိုင်မယ်ဆိုရင်ကောင်းတဲ့ကြံ့ကြံ့မှုဖြစ်သွားမယ်လို့ထင်တာပေါ့ဒါပေမဲ့အားလုံးမိတီးနေရတော့အနာလွဲပြောင်းရွှေ့မှုပဲဟုတ်ကဲ့
ရုပ်သံရီမီဒီယာဥတွေထွက်လာခဲ့ပေမယ့်နှီးဥတွေမထွက်သေးတဲ့အတွက်ဒေတာရင်းရေဒီယိုလုပ်ငန်းလုပ်ကိုင်မှုအတွက်တိုင်းရင်းသားတွေကလည်းစောင့်မျှော်နေရဆဲဖြစ်ပြီးတော့စောအသစ်လက်ထက်မှာထွက်လာမယ့်နှီးဥတွေကတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရည်တည်မှုမျိုးဖြစ်နိုင်လိမ့်မယ်လို့ညွှန်လင့်နေတဲ့အကြောင်းကို BNI ကဒါရိုက်တာကိုခိုင်မြင့်ကျော်ကပြောပါတယ်
အဲ့ဒီတော့အဓိကတော့ကျွန်တော် broadcasting လို့ကတော့ကျွန်တော်မြန်လေးဟိုထုတ်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်။ဘာလို့ဆိုတော့ဒီပုံမှန်ပြမှာကကျွန်တော်တို့ဒီ radio ဟိုကတော်တော်ကအရေးကြီးတယ်လေ။အဲ့တော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဆိုတော့ပုံပြီးအရေးကြီးတယ်။ကျွန်တော်တို့ဒေသတွေမှာအများစုကနေပြီးတော့ကျွန်တော်တို့ဟိုပါပေါ့တချို့ကစာမဖတ်တတ်ဘူး။အဲပြီးရင်တချို့ကနေပြီးတော့ channel တွေကလည်းမရောက်ဘူးအဲ့ဒီဒေသကို။အဲ့တော့အဓိကအပြင်ကျွန်တော်တို့ဒီ communication နဲ့ပတ်သက်ပြီးတော့ဆက်သွယ်လုပ်မယ်ဆိုရင်ကျွန်တော်တို့လူထုကိုအသိပေးရှင်တယ်ဆိုရင် radio ကတော်တော်ကအရေးကြီးတယ်။အဓိကအပြင်တိုင်းရင်းသားဒေသတွေမှာပေါ့လေ။အဲ့တော့ကျွန်တော်တို့ကတော့ဒီရေဒီယိုနဲ့ပတ်သက်တဲ့ဒီ broadcasting logo အများဆုံးကျွန်တော်တို့ကတော့ဟိုထုတ်ပေးဖို့တော့ကျွန်တော်တို့ကဟိုလွန်လာတာပေါ့
မြစီမမီဒီယာကဥဆိုးမြင့်ကလည်းရုပ်သံလွှင့်မီဒီယာဥပဒေနဲ့ပတ်သက်ပြီးတော့ဟိုသူ့ရဲ့အမြင်ကိုပြောဆိုလိုက်ပါတယ
်ကြံဆိုင်မှုကိုပေးတယ်ပေါ့နော်အဲ့ဒါမျိုး policy ကိုကျွန်တော်အစိုးရအသိရှိမျှော်လင့်ပါတယ်နောက်တစ်ခုကတော့မီဒီယာဖွံ့ဖြိုးမှုကိုလည်းဒီတတ်နိုင်သမျှပေါ့မီဒီယာဖွံ့ဖြိုးမှုလို့ပြောတဲ့အခါမှာဟိုမီဒီယာအကြီးကြီးတွေအသေးတွေဆိုထားတဲ့မြန်မာပြည်လိုနိုင်ငံမျိုးကဒီတိုင်းသားတွေစုစည်းထားတယ်ဟိုဒေသတွေမှာထိဆိုင်တဲ့မီဒီယာရှိသူဟိုမြို့ကြီးတွေမှာထိဆိုင်တဲ့ရှိသူအဲ့လိုမျိုးမီဒီယာတွေဘက်ပဲမြအောင်ပေါ့နော်ဟိုကူညီပေးနိုင်တဲ့ထောက်ပံ့ပေးနိုင်တဲ့မီဒီယာဖွံ့ဖြိုးမှုအစီအစဉ်တွေကိုအစိုးရအသိအနေနဲ့လုပ်ပေးနိုင်မယ်လို့အဲ့လိုမျိုးနှစ်ခုပြောလင့်ပါတယ်
မြန်မာမီဒီယာသမားတွေအနေနဲ့တက်မတော်ဆိုရခင်နဲ့ဦးသိန်းစိန်ဆိုရခင်မှာစရုပ်ထမန်နိုင်ဖြစ်ရက်တီခဲ့ကြသလိုပဲ NLD ဆိုရဖြစ်လာခဲ့ရင်လည်းစရုပ်ထမန်နိုင်ဖြစ်ဆက်လက်ရက်တီသွားဖို့လိုအပ်နေတယ်လို့လည်းမီဒီယာသမားတွေကပြောဆိုကြပါသေးတယ် နောက်တက်လာမယ့်အစိုးရလက်ထက်မှာတော့ဒေတာရင်းရုပ်သံလွှင့်မီဒီယာလုပ်ငန်းတွေကိုကြေကြေပြန့်ပြန့်လုပ်ကိုင်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ရှင်
ကျမမေတ္တာဟိမမြမကသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါမမေတ္တာဟိသတင်းပေးပို့တာဖြစ်ပါတယ်အခုဆက်လက်ပြီးနိုင်ငံတကာနဲ့ဆိုင်တဲ့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုလေကြောင်းပြင်သစ်မှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကနိုင်ငံတကာသတ်မှတ်ချက်တွေနဲ့အကျုံးဝင်အောင်ဆောင်ရွက်ချက်တစ်ခုအဖြစ်ထိုင်းနိုင်ငံရဲ့လုံခြုံရေးအဆင့်သတ်မှတ်ချက်ကိုလျှော့ချလိုက်ပါတယ်ဒီလိုဆောင်ရွက်ချက်ကြောင့်ထိုင်းနိုင်ငံရဲ့အရေးကြီးတဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းကဏ္ဍကြီးကိုတက်ရောက်မှုရှိနေတဲ့အခြေအနေတွေကိုတော့ VOA သတင်းတောက် Ron Corbin ဝန်ကောက်မြို့တော်ကနေသတင်းပေးပို့ထားတာကိုမတ်သိငီထိုက်ကပြောပြပေးမှာပါ
အမေရိကန်ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကထိုင်းနိုင်ငံရဲ့ဘေးကင်းမှုအဆင့်သတ်မှတ်ချက်ကိုရှင်းချလိုက်ပြီးတဲ့နောက်ဗုဒ္ဓဟူးနေ့မှာပဲထိုင်းနိုင်ငံရဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေနဲ့အဆင့်တန်းသတ်မှတ်ချက်တွေကိုကျော်လွှားနိုင်ဖို့ထိုင်းလေကြောင်းပြန်တမ်းမှုဆိုင်ရာတာဝန်ရှိသူတွေကိုထိုင်းဝန်ကြီးချုပ်ဖရာယုချန်ဦးချကခန့်မြန်မြန်ပဲဖိအားပေးဆောင်ရွက်လိုက်ပါတယ်နိုင်ငံတကာအရက်ဖက်လေကြောင်းပြန်တမ်းမှုဆိုင်ရာဖွဲ့ CICAO ကလေကြောင်းပြန်တမ်းမှုဆိုင်ရာလုံခြုံရေးအပေါ်စိုးရိမ်ချက်တွေကိုမတ်လတုန်းကအစည်းအခမ်းစာမှာထည့်သွင်းဖော်ပြခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုဆုံးဖြတ်ဆောင်ရွက်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ဘေးကင်းမှုအဆင့်ကို Category 2 အဆင့်သတ်မှတ်ချက်2ကိုလျှော့ချလိုက်တာဖြစ်ပါတယ်။အရေးပါတဲ့ဒေသတစ်ခုဒါမှမဟုတ်လေဒေသတွေမှာအရက်ဖက်လေကြောင်းပြန်တမ်းမှုဆိုင်ရာတာဝန်ရှိသူတွေပြက်ကွက်တာဒါမှမဟုတ်လေလေကြောင်းလိုင်းတွေကိုနိုင်ငံတကာစံနှုန်းနဲ့အညီရှိစေဖို့အတွက်ကြီးကြပ်တဲ့စီမံစည်းကမ်းဥပဒေတွေမရှိတာကြောင့် Category 2 အဆင့်ကိုသတ်မှတ်တာဖြစ်ပါတယ်။ဒီလိုသတ်မှတ်လိုက်တာကြောင့်လေကြောင်းလိုင်းတွေအနေနဲ့အမေရိကန်ပြည်ထောင်စုစီကိုလေရင်ခီးစင်တွေတိုးချဲ့ပြန်သတ်မဲ့ရေးကနေတားမြစ်လိုက်တာလည်းဖြစ်ပါတယ်။စင်ကာပူအခြေစိုက်လေကြောင်းပြန်သတ်မှုဆိုင်ရာစင်တာရဲ့အကြီးအကဲဖြစ်သူ Brendan Sovey ကတော့တခြားသူတွေရဲ့စိုးရိမ်ချက်တွေကိုအမေရိကန်တို့တန်ရောင်လိုက်ပြီးဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောပါတယ
် They've already have had this issue for the last several months with that chaos so I mean it's
ငငငရပ်ပဲလေကြောင်းပြန်သတ်မှုဆိုင်ရာဖွဲ့ကြီး ICAO နဲ့ပြီးခဲ့တဲ့လအတော်ကြာကလေးကဒီကိစ္စရှိနေပြီးသားပါဒါပြင်ဂျပန်နဲ့ကိုရီးယားတို့ကကန့်သတ်တားမြစ်မှုတွေချမှတ်ခဲ့တာကြောင့်လေကြောင်းလိုင်းတွေဖြစ်ကြတဲ့ Nord Scoot နဲ့ထိုင်းအရေးရှာလို့အထူးပဲတက်ရောက်မှုရှိစေသလိုထိုင်းနိုင်ငံကတခြားဆင်းလုံးကားလေရင်တွေပေါ်မှာလည်းတက်ရောက်မှုတွေရှိစေခဲ့ပါတယ
်။ကုလသမဂ္ဂနိုင်ငံတကာအရက်ဖက်လေချောင်းပြန်တမ်းမှုဆိုင်ရာအဖွဲ့ကြီး ICAO ကဘေးကင်းလုံခြုံမှုအပေါ်စိုးရိမ်ချက်တွေကိုဖော်ပြထားတဲ့အစည်းအခမ်းစာထွက်ပြီးနောက်ပိုင်းမှာပဲတောင်ကိုရီးယားဂျပန်နဲ့တရုတ်တို့ကထိုင်းခြေဆိုင်လေချောင်းလိုင်းတွေကိုဆင်းလုံးကားလေရင်ပြန်တမ်းမှုနဲ့ခီးစဉ်သစ်တွေပြန်တမ်းမှုကိုအစောပိုင်းကတည်းကတားမြစ်ခဲ့တာဖြစ်ပါတယ်။တချို့တားမြစ်ချက်တွေကတော့ဖြေလျှော့ပေးလိုက်ပြီးလည်းဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့မြို့သားလေချောင်းလိုင်း Thai Airway International ကအမေရိကန်ပြည်ထောင်စုလေချောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ရဲ့ဆုံးဖြတ်ချက်ကချက်ချင်းလည်ငင်တက်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောဆိုနေပေမဲ့တုံ့တသူတို့ကတော့ထိုင်းနိုင်ငံရဲ့ရေးပါတဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းအပေါ်မှာပို့ပြီးတော့တက်ရောက်မှုရှိမဲ့အပေါ်စိုးရိမ်နေတဲ့အကြောင်းပြောပါရစေ။Thai Airways အနေနဲ့အမေရိကန်နဲ့တိုက်ရိုက်လေကြောင်းပြန်တမ်းမှုမရှိတော့တာကြောင့်အမေရိကန်ရဲ့သတ်မှတ်ချက်ပေါ်မစိုးရိမ်ပဲဥရောပလေကြောင်းဆိုင်ရာအာဏာပိုင်တို့ရဲ့သတ်မှတ်ချက်တွေကိုပို့ပြီးတော့စိုးရိမ်တယ်လို့လေကြောင်းလိုင်းရဲ့အကြီးအကဲ Charan Phon Jodika Satri ကဒီနေ့အစောပိုင်း VOA နဲ့တွေ့ဆုံမိမြန်ခမ်းမှာပြောဆိုထားပါတယ်ဥရောပအနာပိုင်းတို့ရဲ့အစိုးရခန်းစာကတော့ဥရောပနိုင်ငံတွေအားလုံးစီကိုပြန်တန်းနေတဲ့ထိုင်းလေချောင်းလိုင်းတွေအားလုံးအပေါ်ကိုတက်ရောက်မှုရှိမှာဖြစ်ပါတယ်။ဥရောပလေချောင်းလုံခြုံမှုဆိုင်ရာအေဂျင်စီရဲ့အကဲဖြတ်ချက်တွေကတော့ဒီဇင်ဘာလ15ရက်နေ့နောက်ဆုံးထားထွက်လာဖို့ရှိပါတယ်ရှင်။
မတ်သိငီထိုက်ပြောပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကဘာကြီးပူနွေးလာရကဆင်းရဲတဲ့တိုင်းပြည်အများစုမှာအဓိကအပြင်အာဟာရချွတ်တက်မှုငှက်ဖျားယောဂါနဲ့အပူဒဏ်ကြောင့်တက်ဂရစ်2030ပြည်နှစ်မတိုင်ခင်မှာလူပေါင်း2သိန်းခွဲလောက်အထိတည်ဆုံနိုင်တယ်လို့ပြင်သစ်နိုင်ငံကရာသီဥတုဆိုင်ရာညီလာခံမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ကာဗွန်တက်ငွေ့လျှော့ချနိုင်ဖို့လူတွေခံစားနေရတဲ့ဒုက္ခတွေကတက်တာရရစေဖို့ဖွံ့ဖြိုးဆဲနိုင်ငံတွေကိုဖွံ့ဖြိုးပြီးနိုင်ငံတွေကပိုမိုကူညီကြဖို့နိုင်ငံတကာကိုယ်စားလှယ်တွေဆွေးနွေးနေချိန်မှာပဲ WHO ရဲ့အစီရင်ခံစာထွက်ပေါ်လာတာပါ။ဒီအကြောင်းပါရီမြို့ကနေ VOA သတင်းတောက်လူဝိရာမိုင်းသတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးကတင်ပြပေးမှာဖြစ်ပါတယ်ရှင်
။ညီလာခံတက်ရောက်လာတဲ့နိုင်ငံတကာခေါင်းဆောင်တွေပြန်ကြတဲ့အချိန်မှာတော့ကမ္ဘာကြီးပူနွေးလာမှုပြဿနာကိုရင်ဆိုင်နိုင်ဖို့အသေးစိတ်လုပ်ငန်းစဉ်တွေကိုနိုင်ငံတကာကိုယ်စားလှယ်တွေစတင်ဆွေးနွေးနေကြတာပါ။ ညီလာခံပြင်ဘက်ကကန့်ကွက်ဆန္ဒပြနေသူတွေကတော့ဘလို့လုံးတင်နေဆိုတာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းစဉ်းစားထားကြတာပါ။ပဝန်းကျင်ထင်းသိမ်းရေးနိုင်ငံကလှုပ်ရှားမှုဖွဲ့ 350.org Clement Dubois ကတော့ကာဗွန်တန်းငွေရွှေ့ချဖို့ကိစ္စကိုအဓိကထားဆောင်ရွက်ရလိမ့်မယ်လို့ဆိုပါတယ်။
We want the leaders to divest away from fossil fuels. So for instance, we expect like to cut all the subsidies, but divestment movement is wider.
ဒီရောက်ကျွေးလောင်စာတွေသုံးဆွဲနေတာတွေကိုနိုင်ငံကကောင်းဆောင်နေနေနဲ့ရှောင်ရှားစေချင်ပါတယ်။ဥပမာအစိုးရကထောက်ပံ့နေတာတွေကိုဖျက်တောက်တာ၊ရင်းနှီးမြှုပ်နှံမှုတွေအဆုံးသတ်တာ၊နောက်ရုပ်ကျွင်းလောင်စာတွေသုံးပြီးဖျက်ဆီးနေတဲ့စက်မှုလုပ်ငန်းတွေမှာမြှုပ်နှံမှုတွေကိုရုပ်သိမ်းဖို့လည်းမျှော်လင့်ပါတယ်။
ဒီလိုတိုက်တွန်းမှုတွေကိုရာသီဥတုညီလာခံကဆွေးနွေးမှုတွေမှာလည်းထက်သွင်းစဉ်းစားနေကြတာပါ Rockefeller Brothers ရမုံငွေဖွဲ့က Stephen Haynes ကတော့ဇီဝရုပ်ကျွင်းလောင်စာတွေအသုံးမပြုရေးကိုအားပေးသင့်တယ်လို့ပြောပါတယ
် Every one of us needs to act on this the greatest challenge of our time and divesting from fossil fuels not only
ဒီကနေ့ခေတ်မှာအကြီးမားဆုံးစိန်ခေါ်မှုဖြစ်နေတဲ့ကိစ္စမှာကျွန်တော်တို့အားလုံးပါဝင်ဖို့လိုပါတယ်ရုပ်ကျွင်းလောင်စာတွေမှာယင်းနှိမ့်မြုပ်နှံမှုတွေမလောက်တာဟာကျင့်ဝတ်နဲ့ညီတဲ့လုပ်ရဖြစ်တယ်လို့စီးပွားရေးအရာလည်းအကျိုးရှိပါတယ်
။ဒါပေမဲ့လည်းကြောင်မီးသွေးပါဝင်ရုပ်ကျွင်းလောင်စာတွေကိုမီကိုအားထားမှုတွေရှင်းချပြီးတန်ရှင်းတဲ့လောင်စာကိုသုံးဆွဲဖို့အတွက်ကုန်ကျစရိတ်များတဲ့ဤပညာတွေအသုံးပြုရမှာဖြစ်တာကြောင့်ဖွံ့ဖြိုးဆဲတိုင်းပြည်တွေအတွက်အပြော့ထက်အလုတ်ခတ်တဲ့ကိစ္စပါ။ဒီနေရာမှာစီးရဲတိုင်းပြည်တွေအနေနဲ့ကာဗွန်တန်းငွေရှင်းချရေးရည်မှန်းချက်တွေအကောင့်ထဲပေါ်နိုင်မှုကတော့ချမ်းသာတဲ့တိုင်းပြည်တွေကပိုပြီးတာဝန်ယူဖို့လိုမယ်လို့ညီလာခံကိုတက်ရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတိုက်တွန်းထားပါတယ
် The prosperous steel have a strong carbon footprint and the world's billions at the bottom of the development ladder are seeking space to grow
ကျွဲဝချမ်းသာမှုတွေဟာကာဗွန်လောင်စာအပေါ်မှာပဲအခိုင်အမာမှီခိုနေရဆဲဖြစ်ပါတယ်ဖွံ့ဖြိုးမှုအဆင့်မှာအောက်ဆုံးနေရာကရှိနေတဲ့ကဘာပေါ်ကတန်းပေါင်းထောင်ချီတဲ့လူတွေအနေနဲ့တိုးတက်မှုရအောင်ကြိုးစားနေရတော့မှာဒါကြောင့်လဲရွေးချယ်ရတာခက်ခဲပါတယ်ဒါပေမဲ့လဲကျွန်တော်တို့မှာအသိစိတ်နဲ့ဤပညာတွေရှိနေပါတယ်ကျွန်တော်တို့မှာလိုနေတာကတော့အမျိုးသားရေးစိတ်ဆန္ဒနဲ့စစ်မှန်တဲ့ကဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုပ
ါတချင်ကကြောင်မီးသွေးထုတ်လုပ်မှုတွေထုံးကားရပြင်သစ်နိုင်ငံမြောက်ပိုင်းကလူဆန်ကိုဟဲလေးမှာတော့ဤပညာအသစ်တွေကိုပြသထားပါတယ်ဆယ်စုနှစ်နှစ်ခုလောက်မပြည့်ခင်မှာပဲကြောင်မီးသွေး 2.0 ရေလုပ်ငန်းကနေနေအောင်ကြီးစွန့်ရနေမြေကြီးကစွန့်ရင်ထုတ်လုပ်မှုစနစ်တွေစွန့်ရင်ချူတာတဲ့လက်စင်မီထုတ်လုပ်မှုတွေကိုပြောင်းလဲဖို့လှုပ်လာခဲ့တာပါမြို့တော်ဝင်ရှောင်ဖရန်ဆွာကာရွန်ကတော့ကဘာကြီးအတွက်တာဝန်ရှိတယ်လို့ယုံကြည်ထားသူပါ
En fait, ce qui nous caractérise ici,
le Sango Heli Myo ga Khaw ye tin gita ko phaw ju pya da ni ba de. Chaw mi thwe thol lo de ga ba de khu phin ne ga ba yi bu nwe aw le lut khe ba de. A ri ma shi ni de taw nwe chaw mi thwe thwet de data ri ga carbon tan ngwe ri twe chano lo ma pyan pe sat ya me ta win shi ni de so raw tri pe ni de lo ba be.
ရှိသတင်းပါတဲ့ညီလာခံအစိုးမတက်ခင်သဘောတူညီချက်ရရှိနိုင်မှုကိုယ်စားရေးကြိုးပမ်းနေချိန်မှာပဲလူဆန်ကိုဟဲလေးမျိုးကတော့တန်ရှင်းတဲ့လောင်စာထုတ်လို့ရစံနမူနာဖြစ်နေကဘာကြီးအနာကဟာစိုးရင်လောက်မျောလင်းချက်ကင်းမဲ့မနေသေးဘူးဆိုတာကိုလည်းညီလာခံကိုယ်စားရေးကိုပြသနေတယ်လို့ဆိုရပါလိမ့်မယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါခုဆက်လက်ပြီးတော့ဘယ်လ်ဂျီယံနိုင်ငံမှာဇန်နဝါရီလတုန်းကအကြမ်းဖက်တိုက်ခိုက်မှုစစ်ဆင်ရေးတစ်ခုအပြင်ဆီးရီးယားနိုင်ငံကိုထွက်ခွာကြတဲ့မြို့နေလူငယ်တွေနဲ့ဗဗီယေမြို့လေးဟာအစွန်းရောက်မှုရဲ့စိုးကြိုးကနေကြံ့ကြံ့ခံနိုင်အောင်စူးစမ်းနေရတဲ့တစ်ချိန်တည်းမှာပဲသူတို့မြို့လေးဟာအစ္စလာမ်အစွန်းရောက်တွေရဲ့လွမ်းမိုးမှုစွန့်ထင်းနေတာကိုဖြေဖျောက်အောင်လှုပ်ဆောင်နေရပါတယ်။အသေးစိတ်ကိုတော့ AP သတင်းတပုတ်ကိုအခြေခံပြီးမတ်အေးစင်တာကျော်ကပြောပြပါမယ်ရှင
်။ပြည်သူနိုင်ငံပါရီမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့ဘယ်လ်ဂျီယံနိုင်ငံကဆက်မှုကြဆင်ဗဗီယေမြို့လေးကိုအကြမ်းဖက်မှုနဲ့ပတ်သက်လို့လူတွေပြန်ပြောအာရုံစိုက်လာတာပါ။ဒါကြောင့်မလို့ဇန်နဝါရီလတုန်းကအစ္စလာမ်အကြမ်းဖက်သမားတွေနဲ့ရဲတပ်ဖွဲ့ဝင်တွေအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအဲ့ဒီအဖြစ်အပျက်ကိုမေ့ပျောက်ဖို့စ조사နေကြတဲ့ဒေသခံတွေစိတ်ဆင်းရဲကြရပါတယ်။ဂျာမနီနယ်စပ်နားကဆက်ယုံအိုဟောင်းတွေနဲ့ခတ်66မြို့ကလေးအတွက်အစိုးရကလှုပ်ပေးတင်းတော့မလှုပ်ပေးဘူးလို့လူ့အဖွဲ့အစည်းခေါင်းဆောင်တွေကတွင်တွင်ပြောနေတဲ့အကြောင်းအခုရက်ပိုင်းတွေအတွင်းမှာဖမ်းဆီးမှုနှစ်ခုနဲ့အိမ်တွေကိုဝင်ရောက်ရှာဖွေမှုတွေဖြစ်ပွားပြီးတော့ဒီမျိုးလေးပေါ်မှာတန်တရားမျက်လုံးတွေပြန်ပြောင်းရောက်လာခဲ့ပါတယ
်
အခုတော့ကျွန်တော်တို့ပေါ်လူတွေအမြင်အဲ့လိုဆွဲနေပြီလို့ဗာဗီယေမျိုးပညာရေးနဲ့ရင်ကျေးမှုအစ္စလာမ်စင်တာရဲ့အကြီးအကဲ French Hans က AFP သတင်းဌာနကိုပြောပါတယ်
par la suite
Et pour les autres, voilà, c'est surtout un public des quartiers précarisé qui n'a pas trop d'avenir, qui n'est pas.
Ou ma babie, il est sérieux, tout à l'heure, tout le monde est comme. ကျုပ်ကျတော့ဘာမှလည်းရှေ့တွေ့မျောလင်းချက်ကလည်းမရှိပညာကလည်းမတက်ဘယ်မှလည်းမရဘူးဒီလိုလဲလောကရဲ့အတွေ့အကြုံရှိပဲပါသွားကြတာပေါ့လေဘဝအတွက်စကူရီရင်ပြီးဒီလိုနဲ့ပဲလူငယ်တွေလဲဆွဲခင်ရပါတယ်အဲ့ဒီဗာဗီယေးကိစ္စပေါ်သွားပြီးတဲ့နောက်မှာတော့ဘယ်လ်ဂျီယမ်မှာအကြမ်းဖက်မှုတွေအရေးပေါ်စောင့်ကြည့်အခြေအနေထုတ်ပြန်ထားခဲ့ပါတယ်နောက်မှကြာခင်မှာပဲဗာဗီယေးကဆိုတဲ့ဘယ်လ
video တစ်ခုကို ISD ထုတ်လွှင့်ခဲ့ပါတယ်။ဒါမဲ့လည်းလူရဲ့9,000 6,000 လောက်နဲ့ Vavie မျိုးရဲ့တက်တန်းအရင်ဆုံး Aragma Bali အကြီးကဲ Mohammed Bausan ကတော့ရဲဖက်မိတဲ့ထဲမှာ Vavie မျိုးသားတွေမပါပါဘူးလို့တွင်တွင်ပြောနေတာပါ။ Vavie မျိုးကမွတ်စလင်အဖွဲ့တွေကလည်းသူတို့စီက Muslim လူငယ်3-4ယောက်တော့ซีเรียมา IS เนี่ยตั้วไปแล้วปูป้องနိုင်တယ်လို့ပြောနေပြီးတော့အစိုးရဘက်ကတော့အဲ့လိုမျိုး10ရောက်လောက်ရှိတယ်လို့ဆိုပါတယ်မျိုးရဲ့ဒုတိယမျိုးတော်ပဲမာလစ်ဘန်အရှာကတော့လူ34ရောက်လောက်ကိုအနီးကစောင့်ကြည့်နေတယ်လို့ AFP ကိုပြောပါတယ
် Il y a effectivement 34 personnes qui sont surveillées à Verviers pour cause de radicalisme
အဲ့ဒီ34ဦးထဲမှာ10ရောက်လောက်ကစိတ်ဓာတ်အထူးပြင်းထန်တဲ့သူတွေပါအဲ့ဒီအဆုံးအယောက်ဆုံးအနေအရှိဆုံး10ရောက်နဲ့မှနောက်ထပ်24ဦးကဆက်ဆက်နေပါတယ်
စီရီယာကိုသွားကြသူတွေကလည်းများသောအားဖြင့်တကယ်ချင်းအုပ်စုနှီးဆက်သူတွေစီကပဲဖြစ်ပြီးတော့သူတို့ရဲ့နောက်ခံအခြေအနေတွေမတူကြပါမိလေအားလုံးဒီဘက်ကအင်တာနက်ကတဆင်တင်းသွင်းခံရတဲ့ပုံတွေ့ရပါတယ်။ဗာဗီးမြို့မှာလူမှုရေးစီးပွားရေးပြဿနာတွေကတိတိကျကျရှိနေတာပါ။မြို့ရဲ့မီယိုဖလာတုံးမွေးလုံငယ်ပြတ်သုံးသွားကလေးကအလုံးလက်မဲ့နှုံက20ရာခိုင်နှုန်းကျော်ပြီးတော့အစားထိုးဖို့လည်းအလုံးနေရာတွေမရှိသလောက်ရှာပါတယ်။မြို့မှာအခုဝေရောက်ပြီးတော့အခြေချသူတွေကမြို့လေပိုင်းမှာပဲစုဝေးနေပြီးတော့ငိုရဲကမြို့ခင်ပို့ပြီးတော့ကြီးရင်နဲ့မိသားစုတွေကတော့မြို့ပြင်စင်ကြေဘုံဘက်ကိုပြောင်းသွားကြရလို့သူတို့တွေမှလည်းငါတို့နဲ့သူတို့ဆိုတဲ့စိတ်ဝင်ကွက်မှုတွေရှိနေပါတယ်။အစ်စ်ဝင်လာတဲ့လူငယ်တွေကသူတို့ကိုသူတို့ဘယ်လ်ဂျီယံနိုင်ငံသားတွေလို့မခံစားရဘူးလို့ hash ကပြောပါတယ်။
manquer du jihad les manquer du jihad
ဇန်နဝါရီလဖြစ်ရဲ့နောက်ပိုင်းမှာတော့သဘောထားပြင်းထန်သွားဖို့အခြေအနေရှိရသူတွေကိုကူညီဖို့အတွက်အဖွဲ့တစ်ဖွဲ့မြို့တော်ဝင်ကဖွဲ့ပေးခဲ့ပြီးတော့သူတို့ရဲ့တာသမီမောင်ဘွားတွေအတွက်စိတ်ဖူပန်နေကြတဲ့သူတွေဆက်သွယ်နိုင်ဖို့လုပ်ပေးခဲ့ပါတယ်။ဒါမဲ့လည်းအဲ့ဒါကလုံလောက်မှုမရှိဘူးလို့တချို့ကမြင်တာပ
ါ။ En grande difficulté et elles sont en recherche de repères, en recherche de
ဒီကိစ္စဖြေရှင်းနိုင်ဖို့ကရေရှည်ထောက်ပံ့မှုပေးရမှာပါ။လူတွေကသူတို့ဘဝကိုအဓိပ္ပာယ်ရှိရှိနေထိုင်နိုင်ဖို့ရှာဖွေနေကြတာပါ။ဒါမွတ်စလင်တွေမှမဟုတ်ပါဘူးလူတော်တော်များများပါပဲအဲ့နေရာမှာဆွံ့ရောက်သူတွေနဲ့တွေ့ပြီးလမ်းတွေလိုက်မိကြတတ်ပါတယ်သူတို့ဘဝအတွက်ထောက်ကူဖြစ်စေမယ်လို့ပြောပြီးဆွဲကြတာ哦
ဒေသနာရောရုံဖွင့်ထားတဲ့ Alexey Major ပြောသွားတာပါလောကအထွေထွေနဲ့လူငယ်တွေကိုတိတ်ချာစောင့်ကြည့်အကူအညီပေးဖို့လိုပါတယ်ဖုန်းနံပါတ်တစ်ခုပေးရုံနဲ့မလုံလောက်ပါဘူးလို့သူကပြောသွားပါတယ်ရှင
်မအေးသင်တာကျော်ပြောပြခဲ့တာဖြစ်ပါတယ်ရှင်အခုတင်ရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကိုကျကျသိန်းကကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဗိုလ်ဒူးနေကတနက်နေ့ပစ်ခတ်ခဲ့တယ်လို့တန်ရရှိသူ2ဦးဘဲသူတွေဆိုတာကိုအာဏာပိုင်တွေကအတည်ပြုထုတ်ပြန်ပါတယ်။လူမှုဝန်ထမ်းဌာနတစ်ခုမှဖြစ်တဲ့ပစ်ခတ်မှုကြောင့်လူ14ဦးသေဆုံးပြီး18ဦးထဏ်မှန်းထဏ်ရန်ရပါတယ်။တန်ရရှိသူတွေကတော့အသက် 28 နှစ်အရွယ်အမေရိကန်ဘွားဆိုင်ယက်ဖာရုခ်နဲ့အသက် 28 နှစ်အရွယ်ထက်ရှင်မာလစ်တို့ဖြစ်တယ်ဆိုတာဆန်ဘာနာဒီနိုရဲတပ်ဖွဲ့အကြီးကဂျာရောဘာဂူအန်ကဒေသဆန်တော်ချိန်ဗိုလ်တပ်ကြီးညမှာပြောပါတယ်။အီရန်နိုင်ငံကိုအမေရိကန်ပြည်ထောင်စုကအထူးတပ်ဖွဲ့တစ်ဖွဲ့လွှတ်ဖို့ပြင်ဆင်နေတာနဲ့အမျှအရေးကြီးတဲ့ဒေသကိစ္စတွေပေါ်ဆက်ပြီးလုပ်ကိုင်နေဆဲဖြစ်ပါတယ်။အစောပိုင်းကခံမှန်းထားတဲ့တပ်ဖွဲ့ဝင်အကြီးတွေဆိုအီရက်ကလက်တွေ့အခြေအနေပေါ်အခြေခံပြီးအထူးတပ်ဖွဲ့တွေမှာတပ်ဖွဲ့ဝင်100လောက်ပါမယ်လို့စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ပြည်ပကပြမှတ်တွေကိုတိုက်ခိုက်မဲ့အထူးတပ်ဖွဲ့ဖွဲ့စည်းမဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးအက်စ်ကာတာကကြေညာပြီးနောက်တည့်မှာပဲတာဝန်ရှိသူတွေကပြောတာပါ။ဆီးရီးယားမှာပြည်ထောင်စစ်လေယာဉ်တွေကလေကြောင်းတိုက်ခိုက်တာတွေဆက်လုပ်ပါပြီ။ IS စစ်သွေးကြောဖွဲ့ကိုနေနှင်းဖို့တိုးချက်မဟာဗျူဟာတရက်ကိုပြည်တွင်လွှတ်တော်အမတ်တွေအတီးပြုတ်ပြီးနိုင်ပိုင်းတွင်မှာပဲစတိုက်တာပါ။ပြည်တွင်တော်ဝင်လေတပ်ဖွဲ့ကတော်နေဒိုတိုက်လေယာဉ်တွေဟာစိုက်ပရက်စ်နိုင်ငံမှာရှိတဲ့ပြည်ထောင်လေတပ်အခြေစိုက်စခန်းကနေထွက်ပြီးဆီးရီးယားကပြစ်မှတ်တွေကိုတိုက်ခိုက်ပြီးတော့စခန်းကိုဘေးရန်ကင်းကင်းပြန်လာကြတယ်လို့ပြည်ထောင်ကာဝေးတာဝန်ရှိသူတွေကဒီကနေ့အစောပိုင်းမှာပြောပါတယ်။IS တွေတင်းချုပ်ထားတဲ့အိုမာဂျီနန်တွင်းတွေကိုပြစ်မှတ်ထားပြီးပုံကျဲတိုက်ခိုက်ခဲ့တယ်လို့ပြည်တွင်ကာကွယ်ရေးဝန်ကြီးဌာနက Twitter ကနေနောက်ပိုင်းမှာပြောပေမဲ့တိုက်ခိုက်တာရဲ့ရလဒ်နဲ့ပတ်သက်တာတွေကိုတော့မပြောပါဘူး။ Washington Post သတင်းစာရဲ့သတင်းတောက် Jason Rosenberg ကိုအီရန်နိုင်ငံမှာအကျဉ်းချခံ ချင်းကြခံထားတာဒီကနေ့ရက်ပေါင်း900ပြည့်ခဲ့ပြီဖြစ်ပြီးသူလူမျိုးဖို့အတွက်မိသားစုကအရှိန်မြင့်လှုပ်ဆောင်နေပါတယ်။ဖန်စီခန်ဂျေဆန်ရဇယန်ကိုချွင်းချက်မရှိအ мян ဆိုးလွတ်ပေးဖို့လူ9သိန်းကျော်လက်မှတ်ရေးထိုးထားတဲ့တောင်းဆိုချက်ကိုအီရန်ကိုကုလသမဂ္ဂအီရန်ကိုစလဲအဖွဲ့ကိုပေးဖို့အကူကစီစဉ်နေပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းတင်ညာခဲ့တာပါဒီကနေ့အစည်းအဝေးထုတ်လုပ်ရေးမူကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ် VOA American သံညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည6:00ကနေ9:00ထိ line kilometer 16 19 25နဲ့ line kilometer 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်သောရရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါကျေလန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.